Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခု February 14ရက်ချစ်သူများနေ့ Valentine's Day မှာသရရှင်နေချစ်ချင်းမြတ်တာတွေနဲ့ပြည့်စုံနိုင်ကြပါစေ VOA ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ30 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပ
ါကျွန်တော်ကျော်စံတာပါအမေရိကန်မှာလေဒါထောက်လှမ်းရေးအရာရှိဆုံးတစ်ယောက်အီရန်နိုင်ငံအတွက်အလုပ်လုပ်ပေးတယ်ဆိုပြီးတရားစွဲဆိုလိုက်ပါတယ်အမေရိကန်သမ္မတနဲ့ကိုလံဘီယာနိုင်ငံသမ္မတတို့ဟာဗင်နီဇွဲလားသမ္မတမဒူရိုဖြုတ်ချရတဲ့အတွက်ဆွေးနွေးခဲ့ကြပါတယ်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ရေးကိစ္စကိုအာဆီယံကဆွေးနွေးမှာမဟုတ်ဘူးလို့စင်ကာပူနိုင်ငံယာယီဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်တာမျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကရားပြည်နယ်ကဗိုလ်ချုပ်ကျေးရုပ်ဖယ်ရှားရေးဆန္ဒပြခဲ့တဲ့ကရင်နီလူငယ်တွေဆွဲဆိုထားတဲ့အမှုကိုပြန်ရုပ်သိမ်းလိုက်ပါပြီ
ညီရဲဘောသူညီချက်တိဆန္ဒပြသူလူငယ်များအားလုံးတရားဆွဲဆိုထားသည့်အမှုများအားရောက်သိမ်းရတဲ့
ရှင်းသက်သနာကြားရင်းဒီအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်တခါရခိုင်ကမ်းလွန်မှာမိပြတိုက်တွေပြုပြင်မှုသွားတဲ့ဆင်ပြောင်းဆိုတဲ့မြန်မာစစ်ကမ်းပိုင်သင်းမောတစဉ်နှင်းမြုပ်သွားတဲ့နောက်ဆုံးအခြေအနေနဲ့ဒီအိန္ဒိယနဲ့အင်ရှင်ဖြစ်လက်ခံနေတဲ့ဘောလုံးပွဲမှာမြန်မာအမျိုးသမီးအသင်းကအိန္ဒိယအသင်းကို2-6မရှိနိုင်အနိုင်ရသွားပါတယ်ဒီလိုသတင်းတွေကိုတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုတင်ပြမှာပါအခုရင်ဆုံးတော့ထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုဦးကျော်သနာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါဦးဗျာ
လွန်ခဲ့တဲ့6နှစ်ခန့်ကအီရန်ဘက်ကိုဗက်ပြောင်းသွားခဲ့တဲ့အမေရိကန်လေဒါထောက်လှမ်းရေးအရာစီဟောင်းတစ်ယောက်ကိုအရေးကြီးတဲ့ CIA လွှဲရတဲ့အီရန်ဆွေနဲ့ပူပေါင်းလုပ်ဆောင်ခဲ့ပြီးသူရဲ့လူဖော်ကိုင်ဘက်တွေကိုအီရန်ဘက်ကပြစ်မှတ်ထားနိုင်အောင်ကူညီခဲ့မှုတွေနဲ့ဆွဲချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနဗဟုသုနေကကြေညာပါတယ်။အသက်39နှစ်အရွယ်မော်နီကာအယ်ဖရက်ဒီဝစ်ဟာထရီဒန်လွှဲချက် CIA ထောက်လှမ်းရေးအစီအစဉ်ကိုဖွင့်ပြောခဲ့ပြီးအမေရိကန်ထောက်လှမ်းရေးတူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအီရန်တချို့တွေကိုထောက်လက်ထောက်ချခဲ့တယ်လို့ဆွဲဆိုထားတာဖြစ်ပါတယ်။အလားတူသောပဲသူမနဲ့အတူဆက်သွယ်လှုပ်ဆောင်နေတဲ့အမေရိကန်ထောက်လှမ်းရေးအနည်းဆုံး၈ယောက်ဟာဘယ်သူဘယ်ဝါတွေဖြစ်တယ်လဲဆိုတာကိုလည်းအီရန်ဘက်ကသိအောင်လုပ်ပေးခဲ့တယ်လို့ဆွဲချက်မှာဖော်ပြထားပါတယ်။မော်နီကာဝစ်ကိုဖမ်းဆီးနိုင်ဖို့ဝရန်ထုတ်ထားပေမဲ့သူမဟာလောလောဆယ်တော့အီရန်နိုင်ငံမှာနေထိုင်နေတယ်လို့ယူဆရပါတယ်။မော်နီကာဝစ်ဟာအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာမွေးဖွားကြည့်ပြင်းခဲ့ပြီး2013မှာအီရန်ဘက်ကိုဗက်ပြောင်းသွားခဲ့တာဖြစ်ပါတယ်။
တောက်တန်နေမှာနောက်တကအစိုးရရန်ရက်တစိတပိုင်းထက်ပြီးပိတ်ရတာကိုရှောင်ရှားနိုင်မှုအတွက်အမေရိကန်နဲ့မက္ဆီကိုကြားနယ်စပ်တိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးပါတီကြီးနှစ်ရစလုံးကသဘောတူညီချက်ရထားတဲ့အဆိုပြုချက်အတစ်ကိုအတိပြုပေးဖို့အတွက်လက်မှတ်ထိုးမှမထိုးဘူးသူဆုံးဖြတ်ချက်မချရသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်တော်ဖူးနေမှာပြောပါတယ်သဘောတူချက်ထဲမှာသူတို့ကိုဒုက္ခပေးမဲ့အချက်လက်တွေကိုရှာဖွေရအောင်မှာဖြစ်ပြီးဂူဒီတော့မရှာရသေးဘူးလို့ကိုလံဘီယာသမ္မတEvan Duque နဲ့သမ္မတအင်ဂျူမာတွေ့ဆုံစဉ်တရင်တောက်တွေရဲ့အမေကိုသမ္မတ Trump ကပြန်လည်ဖြေကြားခဲ့တာပါဒါပေမဲ့လည်း Republican နဲ့ Democrat တွေပါဝင်တဲ့ Committee ရဲ့နေဆက်လုံခြုံရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးကျေနပ်မှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ရန်ပုံငွေစုစုပေါင်းဟာ American Dollar 23 Billion လောက်အထိဖြစ်လာတာမို့ဒါ၈ရာခိုင်နှုန်းပိုများလာတယ်လို့သမ္မတကပြောပါတယ်ဒါပြန်သမ္မတ Trump က Democrat တွေကဒရိုင်းကာဖို့အတွက်ရန်ပုံငွေချထားရေးဆိုရင်ကက်စီနဲတဲ့သူတွေလို့ပြောပါတယ်အစိုးရရန်ရဲတစိတပိုင်းပိတ်ထားရတာဟာတိတ်ကိုဆိုးဝါးကြောင်းနဲ့နောက်တချီအစိုးရရန်ရဲတစိတပိုင်းထပ်ပိတ်တာကိုမမြင်လို့ဘူးလို့လည်းသမ္မတကပြောပါတယ်ပါတီကြီးနှစ်ရစလုံးကလွှတ်တော်အမတ်တွေကသမ္မတထရမ့်ကိုဒတိုင်းဆောက်ဖို့အတွက်သူတောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံအစားရန်ပုံငွေ၄ပုံငွေ၄ပုံတပုံတောင်မပြည့်ပဲချထားပေးတဲ့သဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကိုလံဘီယာနိုင်ငံသမ္မတအီဗန်ဒူကေရိုဘူရူနီကဝါရှင်တန်မြို့တော်မှာတွေ့ဆုံတဲ့အခါမှာပဲဗင်နီဇွဲလားနိုင်ငံလေဝဲဝါဒီသမ္မတနီကလပ်စ်မဒူရိုကိုဖယ်ရှားရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။ကိုလံဘီယာသမ္မတကဗင်နီဇွဲလားကရက်စက်တဲ့အာဏာရှင်ကိုဖယ်ရှားပစ်ဖို့လိုအပ်တယ်လို့ပြောခဲ့သလိုသမ္မတထရမ့်ကလည်းဗင်နီဇွဲလားမှာမငြိမ်သက်တွေဖြစ်နေပြီးပြည်သူတွေစိုးစိုးရွားရွားဆက်ဆံခံရတာကိုမတစ်သက်ဘူးလို့ဆိုပါတယ်။စီရင်နီအပါအဝင်နီလန်ပေါင်းစုံကိုစဉ်းစားနေတယ်လို့လည်းဒေါ်နယ်ထရမ့်ကဆိုပါတယ်။ဒါပေမဲ့အမေရိကန်အုပ်ချုပ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယတ်အင်ဂျယ်ကတော့ဗင်နီဇွဲလားမှာစီရင်ရဝင်ရောက်ဆက်ဖက်မဲ့ကိစ္စကိုထောက်ခံမှာမဟုတ်ဘူးလို့ညှင်းဆန်ထားပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ပိုလန်နိုင်ငံတွေကကြီးမှုကျင်းပတဲ့အရှေ့လေပိုင်းရေးရာဆိုင်ရာနိုင်ငံတကာညီလာခံကိုပိုလန်နိုင်ငံဝါရှောမြို့မှာဗုဒ္ဓဟူးနေ့ကစတင်ကျင်းပနေပါတယ်။ဒီညီလာခံမှာဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်ပြီးဂုဏ်ရမရေမရဖြစ်နေတာမျိုးအစီအစဉ်ကလည်းတိတိကျကျမရှိဘဲဖြစ်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီဆွေးနွေးပွဲမှာအီရန်အရေးကိစ္စကိုဦးစားပေးဆွေးနွေးမယ်လို့အရင်ကပြောခဲ့ပေမဲ့ဆွေးနွေးမယ့်သူတွေကအစ္စရေးပါလက်စတိုင်းအငင်းပွားမှုတွေ IS စစ်တေကျအခြေမုံရေးစီးရီးယားနဲ့ယေမန်ကိစ္စရပ်တွေကိုပါဝင်ကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လုပ်နေကြပါတယ်။ဒါ့အပြင်အမေရိကန်တွေကမနှစ်ကနှုတ်ထွက်ပြီးအီရန်ပေါ်ဒဏ်ခတ်မှုချမှတ်ခဲ့တဲ့အီရန်နဲ့နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်မပြတ်စေဖို့ EU ဥရောပနိုင်ငံတွေကထည့်သွင်းဆွေးနွေးဖို့လုပ်နေတာလည်းရှိပါတယ်။ဒီညီလာခံကိုအမေရိကန်၊ Israel, Arab နိုင်ငံအများပြားနဲ့ပြင်သစ်ဂျာမနီအပါအဝင်နိုင်ငံပေါင်း60လောက်တက်ရောက်နေပါတယ်။ရုရှားတရုတ်အီရန်နဲ့ပါလက်စတိုင်းပါဝင်မတက်ရောက်တဲ့နိုင်ငံတွေကတော့ဒီညီလာခံကိုတပိတ်မှောက်ဖို့တောင်းဆိုပါတယ်။ညီလာခံမှာဘယ်ကြောင့်အဓိကဆွေးနွေးမယ်ဆိုတာတဲတဲကိုကမသိရသေးပေမဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကတော့ညီလာခံမှာစီးရီးယားကအမေရိကန်တပ်တွေရုတ်သိမ်းတဲ့သမ္မတထရမ့်အစီအစဉ်ပါဝင်အရှေ့လေပိုင်းဆိုင်ရာကိစ္စရပ်အတော်များများကိုဆွေးနွေးဖို့အတွက်ရှိနေတာပါ။အရှေ့လေပိုင်းအရေးတိုးတက်မှုတကယ်ရနိုင်မယ်လို့ထင်ကြောင်းလဲဝန်ကြီးပွန်ပီယိုကအင်ကာနဲ့ဆလိုဗက်ကီးယားမှာအစီအစဉ်ကပြောကြားခဲ့ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အစီအစဉ်မျိုးတော့ VOA သတင်းတွေဆက်လက်ပြောပြနေပါတယ်ခင်ဗျာ။အာဆီယံဟာရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ရေးကိစ္စမြန်မာနဲ့ဆွေးနွေးမှာမဟုတ်ဘူးဒါပေမဲ့ကျန်းမာရေးနဲ့ပညာရေးအတွက်တော့ကူညီထောက်ပံ့ဖို့အစီအစဉ်ရှိနေတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan ကသူတို့ပါလီမန်မှာပြောကြားလိုက်ပါတယ်နိုင်ငံသားဖြစ်မှုဟာအခြေခံနိုင်ငံရေးရပိုင်ခွင့်တရားဖြစ်တယ်အထူးခြားအာဏာနဲ့နည်းနည်းဆန်းဆန်းထိတွေ့ဆက်ဆက်နေတယ်တိုင်းပြည်တပြည်ချင်းကသူတို့ဆန္ဒနဲ့သူတို့ဆုံးဖြတ်မှာဖြစ်ပြီးပြည်ပကဝင်ဆွဲရမယ့်ကိစ္စမဟုတ်ဘူးလို့လည်းဒေါက်တာဘလာခရစ်နန်ကပြောကြောင်း The Straits Times သတင်းစာမှာဖော်ပြထားပါတယ်။ဒုက္ခသည်ပြည်နယ်လက်ခံရေးကိုဘယ်နှစ်နောက်ဆုံးထားလို့ရမယ်လို့စင်ကာပူကတော့ကောင်းအာဆီယံကတော့ကောင်းသတ်မှတ်ဖို့မဖြစ်နိုင်ဘူး။ဒါပေမဲ့ဒုက္ခသည်တွေရဲ့ကျန်းမာရေးပညာရေးအထောက်ပံ့တွေနဲ့ဘာသာစုံဆွေးနွေးညှိနှိုင်းမှုတွေတိုးမြှင့်လှုပ်ဆောင်ရမှာအကူအညီပေးဖို့အစီအစဉ်ရှိနေတယ်လို့လည်းသူကဆိုပါတယ်။အာဆီယံရဲ့စာနာမှုအထောက်ပံ့ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနကအကူအညီလိုအပ်ချက်တွေကိုသုံးသပ်စီစီအဖွဲ့တစ်ခုမကြခင်မှာမြန်မာနိုင်ငံကိုဆီလွတ်ဖို့ရှိတယ်လို့လည်းသူကပြောကြားသွားပါတယ
်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီးကိုဝေဖန်မှုနဲ့ထပ်တလဲလဲထိတ်တိုက်တွေ့ရတယ်။ Repla Inc. Online သတင်းဌာနတီထောင်တဲ့ဖိလစ်ပိုင်သတင်းသမားမာရီယာရက်ဆာကိုအပြေဖြစ်မှုနဲ့အစိုးရအေဂျင့်တွေကဗုဒ္ဓဟူးနေ့မှာဖမ်းဆီးလိုက်ပါတယ်။လူတက်မှုမိုးရစေဝါနဲ့လူကုန်ကူးမှုတွေနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းရှင်တို့ကတိုင်ကြားခဲ့တဲ့နောက်အွန်လိုင်းသတင်းဌာနရဲ့အမှုဆောင် Editor လည်းဖြစ်တဲ့ Maria Ressa အဖမ်းခံရတာပါစီးပွားရေးလုပ်ငန်းရှင်ကတော့သူကအမှားတစုံတရာမကျူးလွန်ဘူးလို့ပြောပါတယ်သူတိုင်ကြားမှုနဲ့ဖိလစ်ပိုင်တရားရေးဌာနကသူ့ကိုစာအမှုဖွင့်ခဲ့တာပါဒူတရီဆိုအဖွဲ့ကတော့ဒါဟာတိုင်ကြားမှုအတွက်လုံရုပ်လုံဆန်လှုပ်ဆောင်တာသာဖြစ်ကြောင်းပြောပါတယ် Ressa ဟာ2012ခုနှစ်တုန်းကဒီစီးပွားရေးလုပ်ငန်းရှင်နဲ့ပတ်သက်ပြီးသတင်းရေးသားခဲ့တာဖြစ်ပြီးဒီလုပ်ငန်းရှင်ကဖိလစ်ပိုင်ရဲ့အမြင့်ဆုံးတရားရုံးတရားသူကြီးနဲ့ဆက်နွယ်မှုရှိတယ်လို့ဆက်ဆွဲခဲ့တာပါဖိလစ်ပိုင်သတင်းသမားများအသင်းကတော့အခုလိုဖမ်းဆီးမှုကအနိုင်ကျင့်လေရှိတယ်ဆိုရရှက်ဖွဲ့လို့ရဖြစ်ရှုံချပါတယ်။သတင်းတော်များကာကွယ်စောင့်ရှောက်ရေး CPJ ရဲ့ဘန်ကောက်ခြေစိုက်ဖွဲ့ကတော့ reset ပေါ်ဆွဲချက်တင်ထားတာကိုပယ်ဖျက်ပေးပြီးသူ့ကိုအ мян ပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ London ခြေစိုက် Amnesty International လူခွင့်ရေးဖွဲ့ကလည်းအခုလိုဖမ်းဆီးထားတာဟာနိုင်ငံရေးရည်ရွယ်ချက်နဲ့ဖြစ်ကြောင်းပြောဆိုရှုံချခဲ့ပါတယ်
။အီရန်နိုင်ငံအရှိတောင်ပိုင်းမှာအသေးခံဘုံခွဲတိုက်ခိုက်မှုတရကြောင့်အီရန်တော်လှန်ရေးအဆောင်တပ်သားအနည်းဆုံး20သေဆုံးပြီးနောက်ထပ်20ကျော်ဒဏ်ရာရရှိသွားတယ်လို့အီရန်အစိုးရပိုင်းသတင်းဌာနကကူကားပြီး EB သတင်းတပုတ်ကဖော်ပြပါတယ်။ဗုဒ္ဓဟူးနေ့ကဖြစ်ပွားခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုဟာစစ်တမ်းနဲ့ဘလူချစ်စတမ်းနယ်မှာဖြစ်ပွားခဲ့တာဖြစ်တယ်လို့ IRNA သတင်းဌာနကဆိုပါတယ်။ဘယ်ဘက်အုပ်စုကမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာတာဝန်ယူပြောကြားခြင်းမရှိသေးပါဘူး။ဘိမှန်ကိုလမ်းကြောင်းတွေဖြတ်တန်းရာအဓိကလမ်းကြောင်းပေါ်မှာတည်ရှိတဲ့ဒီဒေသမှာအီရန်အစိုးရတပ်ဖွဲ့နဲ့ဘလူချ်ခွဲထွေးရေးသမားတွေအကြတိုက်ပွဲတွေမကြာခဏဖြစ်လေရှိသလိုဘိမှန်ကိုသမားတွေနဲ့လည်းထိတိုက်ပြစ်ဆုံမှုတွေဖြစ်တတ်ပါတယ်။
ကမ္ဘာတလွန်အလုတ်ကိုင်းမရှိသူအရေးအတွက်ကမနစ်ကနဲ့ဆိုင်နည်းနည်းကျဆင်းလာတယ်လို့ ILO အပြည့်ပြဆိုင်ရာအလုတ်သမားအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒါပေမဲ့အလုတ်ကိုင်းအခွင့်အလမ်းတိတ်မရှိတဲ့အတွက်ကမ္ဘာတလွန်အလုတ်ကိုင်းဈေးကွက်မှာတော့အလုတ်ကိုင်းတည်ငြိမ်မှုနဲ့အရေးအသွေးတွေကျဆင်းလာနိုင်တယ်လို့သတိပေးလိုက်ပါတယ်။ ဂျန်နဖာချေဆိုင်အဲလိုဖွဲ့ကအလုံရှင်အလုံသမားနဲ့အစုအရီပါဝင်တဲ့တုံးဝင်ဆိုင်ဖွဲ့ကကမ္ဘာတလွှားမှာလူပေါင်း 3.3 ဘီလီယံလောက်ဟာမတင်တော်တဲ့အလုတ်ခွင်တွေမှာလှုပ်ဆောင်နေရတယ်လို့အလုတ်ကိုင်းတည်မြဲဖို့တိတ်စိတ်မချဘဲပစ္စည်းအပြည့်စုံနဲ့အလုတ်မလုတ်ကြဘူးလို့ပြောပါတယ်။ဒါအပြင်အလုတ်ကိုင်းရှိနေပေမဲ့ဆင်းရဲရင်းကတိတ်နေနေတဲ့လူပေါင်းကတန်း900လောက်ရှိနေတယ်လို့ပြောပါတယ်။ကမ္ဘာတလွှားအလုတ်ကိုင်းနဲ့လူမှုရေးရာဆိုင်ရာစမ်းစစ်ချက်မှာတော့အာဖရိကနိုင်ငံမှာအလုတ်အရေးသွေးကိုမြင့်တင်ပေးနိုင်လောက်တဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းမရှိဘဲနဲ့တိတ်ကိုနှဲပါနေတာတွေ့ရတယ်လို့ပြောပါတယ်။
Direct from Washington, the voice of America,
VOA. ကျွန်တော်ဒီနေ့မနေ့ခင်တိတိုင်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်ဇန်တာနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုကျွန်တော်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုအရင်ဆုံးတင်ဆက်သွားပါမယ်ကြရပြီနဲ့လွိုင်ကော်မြို့မှာစိုက်တူထားတဲ့ဗိုလ်ချုပ်ကျေးရုပ်ကိုဖယ်ရှားပေးရေးဆန္ဒပြခဲ့ကြတဲ့ကရင်ပြည်လူငယ်တွေအပေါ်ဆွဲဆိုထားတဲ့အမှုကိုပြည်내အစိုးရကပြန်လည်ရိုသိမ်းလိုက်ပါပြီ NLD အစိုးရအလက်ထက်အခုလိုဒေသဆိုင်ရာအစိုးရနဲ့တိုင်းသားတွေကြားညှိနှိုင်းဖြေရှင်းယူတဲ့နည်းဟာဒီမိုကရေစီယဉ်ကျေးမှုပိုရှိလာတာကိုပြသရရောက်ကြောင်းတိုင်းသားအရေးလှုပ်ရှားသူတချို့ကကြိုးဆိုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါကံကွက်မှုတွေအချိန်ချင်းရှိခဲ့တဲ့ကြားကပဲဗိုလ်ချုပ်ဆန်ကျေးရုပ်ကိုကြားပြည်နယ်အစိုးရကလွိုက်ကော်မြို့ကန္နာဟေဝံပန်းချံမှာစိုက်တူခဲ့တာကြောင့်ဖေဖော်ဝါရီ12ရက်ပြည်ထောင်စုနေ့မှာကရင်ပြည်လူထုကလည်းကန့်ကွက်ဆန္ဒပြရင်းဒေသခံရဲတွေနဲ့ရုံရင်းဆန်ကပ်ဖြစ်ပွားပြီးရဲတွေကရဘာကြည်စံသုံးပစ်ကတ်လူစုခွဲရာကဆန္ဒပြသူ20လောက်ဒဏ်ရာရသွားခဲ့ပါတယ်။အဲဒီနောက်12ရက်ညမှာပဲပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ဆန္ဒပြဦးဆောင်သူတွေကြားတွေ့ဆုံညှိနှိုင်းကြပြီးသဘောတူညီချက်တချို့ရခဲ့ပါတယ်။အဲ့ဒီထဲမှာဗိုလ်ချုပ်ကျေးရုပ်ကန့်ကွက်မှုနဲ့တရားစွဲခံရတဲ့ကရင်ပြည်လူငယ်တွေရဲ့အမှုကိုအစိုးရဘက်ကပြန်လည်ရုပ်သိမ်းပေးမှာဖြစ်ကြောင်းပြည်내တာဝန်ရှိသူတွေဘက်ကကတိပေးခဲ့တယ်လို့အင်္ဂါနေ့ညကကြားပြည်내လူထုကိုပြန်လည်ရှင်းပြတဲ့ပွဲမှာကရင်ပြည်လူငယ်များအင်အားစုတပိတ်ကော်မတီဝင်အမျိုးသမီးတူကအခုလိုကြေညာသွားပါတယ
်နေ့တိုင်းဘောသူညချက်တိစန္ဒပြသူလူငယ်များအားလုံးတရားစွဲဆိုထားသည့်အမှုများအားရုပ်သိမ်းရတဲ့ရှင်းဆက်ဆန္ဒပြမှုများကိုရပ်ဆိုင်ထားရဲ့မြန်မာနေ့ဘုံချုပ်စေယုံနေ့ပတ်သက်ပြီးအောက်ပါပိုင်းဆက်လက်စီမံနိုင်ပါရန်ကကြီးစေယုံချင်းရောက်ရေးကုန်ပြည်နှင့်ကန့်ကွက်သူကုန်ပြည်အဖွဲ့တို့မှညတာတော်ဦးရည်ဖြင့်တနအတွင်းစီးချားလိုက်ပြီးညီနိုင်ရန်ကောင်းငယ်စေယုံချင်းရောက်ရေးကုန်ပြည်နှင့်ကန့်ကွက်သူကုန်ပြည်တို့မှရရှိသည့်သဘောတူချက်များဖြင့်ဘုံချုပ်ဝိတ်ဖို့ဘုံချုပ်ဒီကူကိုပင်လုံသာချုပ်များဒီအထောက်အထားပြည်စုံမကံပါကအစိုးရမှတတိယထုတ်ပြီးရေးအောက်ထဲဖော်ပြီးတယ်
အခုလို NLD ရဲ့ပြည်내အစိုးရနဲ့ဒေသခံတိုင်းသားတွေကြားညှိနှိုင်းတဲ့နည်းနဲ့ဖြည့်ရှင်းတာဟာဒီမိုကရေစီယဉ်ကျေးမှုပိုပြီးရှင်သန်စေတဲ့အတွက်ကြိုးဆိုကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်내ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကရှုမြင်ပါတယ
်လူငယ်တွေကဘိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုမထားဖို့ကန့်ကွက်တာကန့်ကွက်တဲ့အခါမှာသူတို့အဲ့လိုဟိုအင်အားတုံးပြီးတော့မှဖြိုခွင်းလာဖမ်းလာတနတ်နဲ့တော့ပြစ်တယ်ဆိုတာဒါကဘယ်လို့မှကိုငြိမ်သွားမှလည်းမဟုတ်ဘူးပြဿနာကြီးပြီးသွားမှလည်းမဟုတ်ဘူးဒါပေမဲ့အခုသူတို့ကဟာလာတွေ့ဆုံဆွေးနွေးပြီးဖြေရှင်းမယ်ဆိုတာအဲ့ဒါအကောင်းဆုံးပဲအဲ့ဒီဟာကတကယ်ယဉ်ကျေးတဲ့ကျွန်တော်ဒီမိုကရေစီစနစ်ရဲ့လုတ်တိလုတ်ထိုက်တဲ့အရာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အများကြီးလည်းဝန်တာတယ်ဒီလိုတွေ့ဆုံဆွေးနွေးပြီးတော့ဖြေရှာတာအဲ့ဒါအကောင်းဆုံးပါလို့ကျွန်တော်မြင်တယ
်ဟိုအရင်စေအစိုးရဟာလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်အောင်ဆန်းရဲ့အခန်းကဏ္ဍကိုမှီးမဲ့အောင်လုပ်ခဲ့တယ်ဆိုပြီးအများကဝေဖန်ခဲ့ကြတာပါအခု NLD အစိုးရတက်လာချိန်မှာဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့တရားတွေကိုအမိပေးတာရုတ်တူဆိုင်တူတာတွေရှိလာချိန်မှာဒေသခံတိုင်းရင်းသားတွေနဲ့ပြဿနာတက်လာရပါတယ်ဒီလုံရက်တွေကဗိုလ်ချုပ်အောင်ဆန်းရဲ့ဂုဏ်သိက္ခာကိုကြာဆင်းအောင်လုပ်တယ်လို့ဖြစ်နေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ကျွန်တော်တို့တိုင်းရင်းသားတွေအနေနဲ့ကတော့ဗိုလ်ချုပ်အောင်ဆန်းနဲ့လက်တွဲပြီးတော့မှပြည်ထောင်စုနိုင်ငံကိုတည်ထောင်ခဲ့တယ်။ပို့ချုပ်ကိုလည်းကျွန်တော်တိုင်းရင်းသားအားလုံးကလေးစားတဲ့လွတ်လပ်ရေးတရားကောင်းကြီးလို့ကျွန်တော်တို့အနေနဲ့လည်းသတ်မှတ်တယ်။ဒါပေမဲ့အခုလုတ်တဲ့ပုံစံကဒီလိုပို့ချုပ်ကျေးရုပ်ကိုကျွန်တော်တို့တိုင်းရင်းသားအနေနဲ့ဒီမှာတိုင်းရင်းသားတွေတဘောမတူဘဲနဲ့အတင်းအတ္တမနေရာတကာတိုင်းမှာသွားပြီးစိုက်ထူတယ်ဆိုတာပို့ချုပ်ရဲ့ဂုံတိတ်ခါကိုမြင့်တင်မဲ့စား
ကိုချွေကုန်တိခါကိုပို့ပြီးတော့မှချစင်းကြီးလဲလို့ကျွန်တော်မြင်တယ်။ကရင်နီပြည်ပြည်သူများကိုစားပြုညှိနှိုင်းရေးကော်မတီရဲ့ဖေဖော်ဝါရီ 17ရက်နေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဗိုလ်ချုပ်ကြေယုတ်ဖြစ်မြောက်ရေးကော်မတီနဲ့ကန့်ကွက်သူကော်မတီဝင်တွေကြားလာမဲ့တစ်လအတွင်းတရားတိုင်ပင်ညှိနှိုင်းပြီးရလာတဲ့သဘောတူညီချက်တွေကိုကြားပြည်နဲ့အစိုးရကအကောင့်ထဲပို့ပေးရမှာဖြစ်ကြောင်းကဏ္ဍဟီဝန်ပန်းညံတွေကဗိုလ်ချုပ်ကြေယုတ်ကိုအခြားသင့်တော်တဲ့နေရာတစ်ခုစီ ကုန်တိတ်ခါရှိစွာပြောင်းရွှေ့နိုင်ရန်ဗိုလ်ချုပ်ကြေယုတ်စိုက်ထူရေးကော်မတီဘက်ကဖေဖော်ဝါရီ15ရက်နေ့နောက်ဆုံးထအကြောင်းပြန်ပေးဖို့တိုက်တွန်းထားပါတယ်။လာမယ့်တစ်လအတွင်းသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကပြက်ခွက်ခဲ့ရင်ကြရပြည်နယ်ဒေသခံတွေကမိမိတို့အစီအစဉ်နဲ့ကန္နာဟေဝန်ပန်းညံတွေကဗိုလ်ချုပ်ကြေယုတ်ကိုဖယ်ရှားသွားမယ်လို့သတိပေးထားပါတယ်ခင်ဗျာ။ ပြည်ရဲ့ကြတာပတိနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတင်ဆက်နေတာပါ။အခုတော့တင်မောနှစ်တဲ့နောက်ဆက်တွဲအခြေအနေပြောပြခြင်းပါတယ်။ရခိုင်ကမ်းလွန်ကြောက်ဖြူခရိုင်မောင်အောင်မြို့နယ်လေးမျက်နှာမီးပြတိုက်ကိုဖြူပြင်မှုအသွာဆင်းပြောင်းအမည်ရှိတဲ့မြန်မာစစ်ကမ်းပိုင်တင်မောတစဉ်ဖေဖော်ဝါရီ17ရက်နေ့ကနေ့မြုပ်သွားခဲ့ပါတယ်။တင်မောပေါ်လိုက်ပါသွားတဲ့အမှုတန်း 25ဦးနဲ့9ဦးသာကယ်တင်နိုင်ခဲ့ပြီးအလောင်း10လောင်းကိုရှာဖွေတွေ့ရှိထားတယ်လို့
ရခိုင်မြို့နယ်မိသက်ဌာနကအတည်ပြုပါတယ်အကြောင်းစုံကိုတော့ဒေါ်လာသန်းကပြောပြမှာပါ။ဖေဖော်ဝါရီလ17ရက်တွင်လာနေ့အမနက်၄နာရီခွဲကကြောက်ဖြူခရိုင်မအောင်မြို့နယ်ဇီရိုကမ်းကြီးနှင့်လေးမိုင်အကွာမှာရှိတဲ့လက်ဖက်ကျိုးမီးပြတိုက်ကိုမွန်မှန်ပြုပြင်ဖို့သွားရောက်ခဲ့တဲ့ဆင်ပြောင်းအမည်ရှိတင်မောဟာမီးပြတိုက်အနီးကြောက်ချဖို့ကြိုးစားရင်းတစ်ဖက်ရင်းကမှောက်သွားခဲ့တယ်လို့ရခိုင်ပ အလောင်းဆယ်လောင်းတွေ့ရှိကပျောက်ဆုံးနေသူပေါင်းခဏဦးရှိဦးရှိခဲ့ရာကနောက်ထပ်တဦးစီးရင်မှထပ်တိုးခဲ့တဲ့အတွက်ကြောင့်ပျောက်ဆုံးသူစုစုပေါင်းဟာအခု9ဦးရှိပါပြီ။တည်ဆုံးသူ10ဦးနဲ့ရေရင်မှုဦးထွန်းထွန်းနဲ့ဒုရေရင်မှုဦးထွန်းအောင်တို့လည်းပါဝင်ကြောင်းသတင်းတွေမှာဖော်ပြထားပါတယ်။ပျောက်ဆုံးနေတဲ့9ဦးကိုရှာဖွေကယ်တင်နိုင်ဖို့မအောင်မိသားတပ်ဖွဲ့ကဦးစီးပြီးရှာကယ်တပ်ဖွဲ့ဝင်တွေရဲတပ်ဖွဲ့ဝင်တွေရေတပ်တပ်ဖွဲ့ဝင်တွေနဲ့တခြားငါးဖမ်းသင်္ဘောတွေကလိုက်လံကြိုးစားရှာဖွေနေကြတယ်လို့လည်းသိရပါတယ်မြန်မာနိုင်ငံရဲ့ရခိုင်နဲ့တနင်္သာရီကမ်းရိုးတန်းတစ်လျှောက်မှာမိပြတိုက်ပေါင်း26ခုရှိရမှာအခုနှိမ့်မြုပ်သွားတဲ့ဆင်ပြောင်နဲ့စတဲ့အမည်ရှိသင်္ဘော2ဆင်းတို့ဟာမိပြတိုက်တွေမှာလိုအပ်တဲ့ပြင်ဆင်မှုတွေကိုလိုက်လံလှုပ်ဆောင်ပေးနေတာဖြစ်တယ်လို့တယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကအတည်ပြုခဲ့ပါတယ်ခုလိုဆင်ပြောင်သင်္ဘောရုတ်တရက်မှောက်ခဲ့ရတဲ့အကြောင်းနဲ့ပတ်သက်လို့ဖြစ်နိုင်ကြီးအလားအလာကိုရန်ကုန်စိတ်ကားမှာလုတ်တဲ့ရေချောင်းပြတူလေးဖြစ်ရေချောင်းဦးစီးမှုအဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူကက်ပတန်ဦးနီကိုမေးကြည့်ခဲ့ပါတယ
်ဝယ်သာဆိုလို့ရှိရင်တော့လေအဲ့ဒီအချိန်မှာဒီပတိုင်ကနေစောင်းတာမှဘာကြည့်ရဖြစ်ရမှာပေါ့ကျွန်တော်ထင်တာပြောတာပေါ့လေ probably rock တွေပါရေတော့ထိလာမှာလေဒါပဲဖြစ်နိုင်တာပေါ့ဘာလို့တာဝန်ဝယ်သာဆိုနေဒီဘောကမြဲစောင်းနေမှာပဲလေစောင်းလဲဟိုဘက်စောင်းလဲဒီဘက်စောင်းလဲရိုးဖြစ်နေမှာပဲအစီအစဉ်ဘာတော့ကနေမှာသုံးပြင်းစောင်းပြီးတခါရပေါက်သွားတယ်ဆိုတော့အခု rock တော့ကနေထိပြီးတော့တခါရဝယ်ပြီးသွားဖြစ်ရင်ဖြစ်ပါအဲ့လိုပဲဖြစ်ဖို့ကများမယ်သူဖြစ်ဒီလိုက်ရောက်စီကကြောက်ဆောင်နေပေါ်မှာဆောက်တယ်များလားဆိုတော့ကတ်လို့တော့မရဘူးစင်းပြောင်းနေနဲ့ကတ်လို့မရဘူးအဲ့ဒီလိုက်ရောက်ကလည်းကျွန်တော်သိတဲ့လိုက်ရောက်တိုင်းကတော့အဲ့တော့ဒီမော်ကြီးတော်ပြီးကတ်နေတဲ့နေရာမရှိပါဘူး။နိုးဗမာကာယူရမှာဟိုလိုက်တော့ကတ်ပြီးတော့ဆင်းမောင်းလို့ဒီမော်မျိုးကတ်နိုင်တာမျိုးမရှိဘူး
။ကြောက်ချဖို့လုံနေတော့စောင်းပြီးတော့
ကြောက်ချဖို့လောက်တာဖြစ်မယ်။ကျွန်တော်နားလဲတာပါ။ဟု
တ်ကဲ့ဟုတ်ကဲ့ဆင်းမောင်းနဲ့ပတ်သက်ပြီးတော့ဥဒီမှတ်မိတော့ပြောပြပြီးပဲလားဥနီ
။စိတ်ကန်အတွင်းမှာဝါရီပဲချတာနေရာရွှေ့တာအဲ့လိုမျိုးလုပ်တဲ့ဒီမော်ပါ။ကျွန်တော်ရန်ကုန်မြစ်မှာလေမြစ်လယ်မှာရောနောက်ပြီးတော့ဒီထဲမှာရှိတဲ့မြည်ပြတဲ့ဘွာရလေးတွေချတာလဲသူအတုံးချတယ်တဲ့ဒီတဘောကနဲ့လောက်ရတာပေါ့လေနောက်ပြီးတော့တမောကြီးတွေချီတဲ့မြည်အလယ်မှာမြည်ထဲမှာရှိတဲ့ဘွာရတွေကိုချတာရွှေ့တာမာတာအဲ့ဒါတွေလုပ်တဲ့တမော maintenance လောက်ရတဲ့တမောပေါ့နောက်ပြီးတော့အဲ့ဒီဘွာရတွေဘိုးလောက်ရတယ်မိုးရင်းပဲဆက်လို့ခေါ်တာဘာလို့ပြောမလဲတော့ကြောက်ချတဲ့တမောပေါ့ဟုတ်ကဲ့
အဲ့တော့ဘယ်လောက်ချီလဲ
ဘွာရများကြောက်ချတဲ့တမောပေါ့ဟုတ်ကဲ့ရေးတဲ့ဘွာရများကြောက်ချတဲ့တမော
ဘလောက်ကြီးလဲ ကျေးနေရပါဝင်ရဲ့အဲ့လောက်ပဲကျောင်းတိကျမမမိဘူးအဲ့တော့သူကဘယ်နှစ်နှစ်တော့ကြာသွားပြီလေဦးနီတို့ခက်ခဲရဆိုတော့အဲဒါဆိုနေ
50 ဒီချောက်ဆက်ငါလောက်ပြင်အဲ့လောက်မှာကြတော့မီဒီယာတိုက်ကိုကျွန်တော်ကလွှဲယူလိုက်ပြီးတော့အဲ့ဒါမိန်တိန်းဆက်ပြီးလုပ်တော့ကျွန်တော်တို့ကဆက်ကိုကင်သွားတာဟိုမီဒီယာတိုက်ကိုမန်တိန်းလုပ်ရတယ်ဆိုတာဘာတွေလုပ်ရပါလို့ဦးနီမီဒီယာတိုက်မှာသူ
ကွန်ဆက်ရှင်ဘက်ကဆိုရင်ဒီပြရတဲ့ကြီးတွေကိုသူတို့ထိန်းနေတာဒီအဆောက်အဦတွေကိုထိန်းနေတာဓာတ်ပြင်ဒီလိုက်တင်းနွားတွေကလည်းအခါအားလို့စားဂက်စီရတာဟိုလျှက်စစ်ဆိုရင်လျှက်စစ်နဲ့ပတ်သက်တာတွေဖြစ်ရတာလဲရတာဒီတင်းလို့ရရှိတာပေါ့နော်ပြောင်းရတာဆိုတော့နှစ်စင်ရတာလုံနေကြပါဘူးဒီဟာဒီဦးတို့ကောင်းတဲ့အချိန်မှာဆိုတော့တော်ပြီးလုံနေကြပါပဲသူတို့အခုလဲတာမန်ဂျာဒီဦးကောင်းတဲ့
မူရဲဂိုင်းနေနေတဲ့တဲ့ရင်ကိုလည်းနားဆင်ရပါမယ်။အဓိကနာမည်ကြီးနေတဲ့မူရဲဂိုင်းသုံးဖွဲ့ကိုဖြိုခွင်းနိုင်ပြီးစိတ်ကြွစေ15သန်းနီးပါးနဲ့ဆေးကြောက်တံကြော်ကိုသိမ်းဆီးမိနိုင်ခဲ့တယ်လို့ထိုင်းမူရဲနေနေရေးရဲတပ်ဖွဲ့ကဖေဖော်ဝါရီ23ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့တာပါ
။ထိုင်းနိုင်ငံဘန်ကောက်မြို့ဝိဖဝတီလမ်းဖစ်လမ်းကမူရနေနေဘူရိုမှာဒူရဲကျုပ်ချလန်ကရက်စီဝရခန့်ဦးဆောင်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုရက်ပိုင်းအတွင်းမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေစိတ်ကြွစေပြအမြောက်အများထိုင်းနိုင်ငံအတွင်းပိုင်းမြို့နယ်တွေအထိတည်ဆောင်လာနေတာတွေကိုအဓိကထားပြောဆိုသွားတာပါဒီရက်ပိုင်းအတွင်းဖမ်းမိခဲ့တဲ့မူရစေဝါရီနဲ့ပတ်သက်လို့ဒူရဲကျုပ်ချလန်ကရက်စီဝရခန့်ကအခုလိုပြောသွားပါတယ
်นครพนมนะครับโดยบอกว่าจะทําได้เช่นเดียวกัน
ท้ายနိုင်ငံသားတရားခံ3ဦးကိုလောပပူရီนครพนมနဲ့သကိုนครခရိုင်နေမှာစိတ်ကြွစေပြား14တန်း4သိန်းကိုကားတွေနဲ့တဲဆောင်လာစဉ်ရားဖြတ်ပြီးဖမ်းဆီးနိုင်ခဲ့တာလို့ဆိုပါတယ်ဈေးကြောက်ကီလို1090ကိုတော့လာအိုနိုင်ငံကနေထိုင်းနိုင်ငံနောင်ခိုင်ကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုတဲဆောင်လာစဉ်မှာဥရောင်းထာနေမှာဖမ်းမိခဲ့တာပါအခုလ17ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ချင်းတောင်ခရိုင်မှာမူရစ်စေဝါနဲ့ပတ်သက်ဆက်နွယ်သူတွေဖြစ်တဲ့တရုတ်နယ်ဘွားတောင်ပေါ်တိုင်းရင်းသားတွေနေထိုင်နေတဲ့နေရာ9နေရာကိုကြပြိုင်နဲ့ဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။မူရစ်စေဝါတွေကိုတန်းနဲ့ချီပြီးနေ့စဉ်နေပါဆက်တိုက်ဖမ်းဆီးနိုင်ခဲ့တာဟာပြည်သူတွေရဲ့ကြိုတင်အသတင်းပေးချက်အရထိုင်းရဲတပ်ဖွဲ့ဝင်တွေကပိတ်ဆို့ရှာဖွေဖမ်းဆီးနိုင်ခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။အခုလိုမျိုးထိုင်းနိုင်ငံအတွင်းမှာရင်ဆိုင်နေရတဲ့မူရစ်စေဝါဘေးကပ်ဆိုးကိုထိုင်းနိုင်ငံအတွင်းကခရိုင်နေမှာမူရစ်ကင်းစင်နေမြေဖြစ်လာနိုင်အောင်သက်ဆိုင်ရာတာဝန်ရှိသူအားလုံးကစူးစမ်းနေတာကြောင့်အခုလိုဖမ်းမိတာဟာအောင်မြင်မှုတစ်ခုအဖြစ်လဲပြောဆိုသွားပါတယ်။ဒီစစ်စင်ရေးတွေအတွင်းနန်လီဆိုသူတောင်ပေါ်တိုင်းရင်သူတရားခံအမျိုးသမီးတဦးကိုသူမရဲ့နေအိမ်မှာဖမ်းဆီးခဲ့ပြီးသူမပိုင်ဆိုင်တဲ့ဗတ်တန်းပေါင်း20ခန့်တန်ဖိုးရှိတဲ့အိမ်ချမ်းမြေနဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုနိုင်ငံတော်အပိုင်ဖြစ်သိမ်းဆီးခဲ့တဲ့အကြောင်းနန်လီဟာထိုင်းမြောက်ပိုင်းကအဓိကမူရစ်စေဝါဖျက်နေသူအဖြစ်ထိုင်းအစိုးရကအလိုရှိနေသူတဦးဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါတယ်။ထိုင်းအစိုးရကတော့ထိုင်းမြောက်ပိုင်းကိုမူရစ်စေဝါတိုက်ဖြတ်ရေးစစ်ဆင်ရေးတွေအဓိကလုပ်ရမယ့်နေမည်ဖြစ်သတ်မှတ်ထားပြီးနေ့စဉ်ဝင်ရောက်လာနေတဲ့မူရစ်စေဝါတွေကိုလည်းစက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ဂုံယူရမယ့်မြန်မာအမျိုးသမီးဘောလုံးအသင်းအခြေအနေကိုလည်းတင်ပြခြင်းပါတယ်။အိန္ဒိယနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ Hero Gold Cup အမျိုးသမီးဘောလုံးပွဲမှာဖေဖော်ဝါရီ23ရက်နေ့ပွဲစဉ်အတွင်းမြန်မာဘောလုံးဒီမြန်မာအမျိုးသမီးဘောလုံးအသင်းကအိန္ဒိယအမျိုးသမီးဘောလုံးအသင်းကို2-0မရှိနိုင်အနိုင်ရပြီးနောက်ဆုံးဘောလုံးပွဲတက်သွားပါပြီ။ Hero Gold Cup ဘောလုံးပွဲစဉ်မှာအများကထင်ကြီးပေးနေတဲ့အစဉ်လာရှိတဲ့အီရန်နဲ့အိန္ဒိယဘောလုံးအသင်းတွေအစားမြန်မာနဲ့နီပေါ်အမျိုးသမီးနှစ်သင်းဟာဖေဖော်ဝါရီ15ရက်နေ့မှာပြုလုပ်မဲ့နောက်ဆုံးဘောလုံးပွဲကိုတက်ရောက်လာမှာဖြစ်ပါတယ်။ April မှာကျင်းပမဲ့2020အိုလံပစ်ခြေစစ်ပွဲအတွက်ကြိုတင်ပြင်ဆင်တဲ့သဘောမျိုးကံနေကြတာပါမန်အင်ဂျင်နိုင်ကနေပြီးတော့ဆက်ပြီးတင်ပြပါလိမ့်မယ်ခင်ဗျာ
Evening to everyone India versus Myanmar second match for the evening Here we have the players walking in.
အခုကြားရတဲ့အတန်တွေကတော့မနေ့ကအိန္ဒိယနိုင်ငံအရှေ့ဘက်ဘဟူဘန်ယူဆိုဝါမြို့ကကလင်ဂါအားကစားကွင်းမှာဒုတိယပွဲစဉ်ဖြစ်မြန်မာနဲ့အိန္ဒိယအမျိုးသမီးဘောလုံးအသင်းနှစ်သင်းစတင်ရှင်ပြိုင်တော့မယ့်အကြောင်းကြေညာလိုက်တဲ့အတန်ဖြစ်ပါတယ
် Almost all goal for Myanmar
ပွဲစဉ်48စက္ကန့်အကြာမှာမြန်မာအသင်းရဲ့နံပါတ်19ကပထမဆုံးဂိုးသွင်းခဲ့တာပါမြန်မာရဲ့ဒုတိယဂိုးကတော့နံပါတ်9ကပန်နဒီဂိုးဖြစ်သွင်းနိုင်ခဲ့တာဖြစ်ပါတယ်နှစ်သင်းစလုံးအကျိတ်နဲ့ကစားခဲ့ပေမဲ့မြန်မာဘက်ကပွဲစဉ်အစကတည်းကဖိပြီးကစားနိုင်တာတွေ့ရပါတယ်အခုလိုမြန်မာအမျိုးသမီးဘောလုံးအသင်းကအင်ရှင်အိန္ဒိယအမျိုးသမီးဘောလုံးအသင်းကို2ဂိုးဂိုးမရှိနဲ့အနိုင်ရခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာလက်ရေးစင်ဂိုးသမားဟောင်းကိုရင်ထွေးကအခုလိုသုံးသပ်ပါတယ
်သူတို့ဒီမြန်မာအမျိုးသမီးဘောလုံးအသင်းကဒီပွဲမတိုင်ခင်နဲ့ကနေပြီးတော့ပမာပြီမှာကန့်သွင်းပြီးတော့ပေါ့နော်လေ့ကျင့်လာတာတော်တော်ကြာခဲ့ပြီဘာကြောင့်လဲဆိုတော့ဒီလိုဂိုးကကိုပြိုင်ဖို့အတွက်ကနောက်တစ်ခု2020မှာအိုလံပစ်မှာပြိုင်ပြီးတော့ခြေစစ်ပွဲဝင်ပွဲတို့ဆိုပြီးခြေစစ်ပွဲတွေကစားပြီးတော့ရှိတယ်ကျွန်တော်ပမာပြီမှာရှိတဲ့အသင်းနဲ့ကစားလာတာကျွန်တော်တို့ကတော့ဘာစီကျွန်တော်လည်းဘောလုံးသမားတယောက်အနေနဲ့တော့ဘယ်အသင်းကစားတာကိုပမာလို့နာမည်ပါလာပြီဆိုနိုင်စေချင်တယ်ဒါကြောင့်မို့ကျွန်တော်စောင့်ကြည့်လာတဲ့အခါမှာပထမအီရန်ကိုနိုင်ခဲ့တယ်ကိုဒုတိယတစ်ချိန်အင်ရှင်ဖြစ်တဲ့အိန္ဒိယကိုလည်းနကုကုမရှိတဲ့နိုင်ငံဆိုမြန်မာခြေစွမ်းကနည်းနည်းလေးပေါ့ခြေစွမ်းတက်လာတယ်လို့ပြောရမယ်နောက်တစ်ခုကဒီဟီရိုဂိုးကပ်ကလည်းဘာအထောက်ကူပြုလဲဆိုတော့2020ဝါကပ်ကိုကစားဖို့ခြေစစ်ပွဲမြန်မာအသင်းဝင်ဖို့အတွက်ကိုလည်းသူအထောက်ကူပြုတယ
်ဖေဖော်ဝါရီလ15ရက်နေ့မှာကျင်းပမယ့်နောက်ဆုံးဘောလုံးပွဲမှာနီပေါနဲ့မြန်မာတွေ့ကြမှာပါဒါကြောင့်နီပေါအမျိုးသမီးဘောလုံးအသင်းရဲ့အလားအလာပေါ်မှာကိုရင်ထွေးရဲ့တုံးသက်ချက်ကတော့
သူတို့ကလည်းကုဒီဟီရိုဂိုးကပ်မှာသူတို့လည်းနာမည်တွေတလုံးနဲ့နေခဲ့တာဘာကြောင့်လဲဆိုတော့နီပေါဆိုတာအဲ့လောက်ကြီးလူတွေကအိုနာမည်ကြတာနဲ့နီပေါအဲ့လောက်ကြီးမဖြစ်နိုင်ဘူးလို့ထင်တယ်။ဘာကြောင့်လဲဆိုတော့လူတွေတွတ်ထားတာအိန္ဒိယရှိပဲအီရန်တွတ်ထားမယ်။လူတွေတွတ်ထားတာကျွန်တော်တို့မြန်မာအမျိုးသမီးပြည်တော်အဲ့လောက်ကြီးမတွတ်ထားဘူး။ဒါပေမဲ့လည်းဟိုကျွန်တော်လက်သီးဥဒ်ကကျွန်တော်ရွက်ပုံးသီးတွေကတော့လူတွေဘယ်လိုမှမမြင်ဘူးလေ။ရွက်ပုံးသီးတွေထပြီးကျွေတဲ့အခါကျရင်တော့ရွက်ပုံးသီးတွေကိုကျွေလာတဲ့အခါမှာအဲ့ကျွေလာတဲ့အလုံးကဘလောက်ခလာတယ်ဆိုတော့လူတွေသိတယ်လို့ပဲညီပေါ်လည်းသူတို့အသိညာနဲ့မထင်မှတ်တဲ့အထဲရနေပြီးထိုးထွက်လာခဲ့တဲ့အသင်းသင်းသူချီစံလည်းမသေးလာဘူးသူတို့လည်းအောက်ချီရန်ကြီးခုတ်ပြီးကစားခဲ့တဲ့အသင်းသင်းပေါ့ကျွန်တော်တို့ဟိုဥသာလို့ပြောမယ်ဆိုရင်တော့အောက်ကနေပြီးတော့ခံတိုက်လာပြီးတက်လာတဲ့အသင်းသင်းဆိုတော့လေသူတို့လည်းထက်တွက်လို့လို့မရဘူးသူလည်းဘာပဲဖြစ်ဖြစ်ကောင်းတယ်လို့ပြောလို့ရတယ်အသင်းသင်းတသင်းနဲ့မှာပါတယ်ပေါ့ဗျာအိန္ဒိယလိုအသင်းမျိုးတွေအီရန်လိုအသင်းမျိုးတွေတော့ခံကစားလိုက်နိုင်တယ်ဆိုတော့ကောင်းတဲ့အသင်းနဲ့မှာပါတယ်ဒါကြောင့်မို့မြန်မာနဲ့နီပေါ်အသင်းကတော့ကြီးကောင်းမယ်ပွဲလေးတစ်ပွဲပေါ့ဗျာသူကြေကိုကြေကစားတဲ့အခါမြန်မာခြေစွမ်းလည်းမနှိမ်တော့ဘူးထင်တဲ့အတွက်ဒီကီရူကိုကမှာတော့မြန်မာအသင်းပူဆွတ်မယ်လို့ကျွန်တော်မျှော်လင့်နေပေါ့နော
်ဘောလုံးပွဲမှာနီပေါအသင်းကိုနိုင်ခဲ့မယ်ဆိုရင်မြန်မာအသင်းအနေနဲ့ဧပြီလမှာ2020အိုလံပစ်ခြေစစ်ပွဲမှာပိုးပြီးအလားအလာကောင်းနိုင်တယ်လို့ကိုရင်ထွေးကမြင်ပါတယ
်ဧပြီလမှာလာမယ့်2020ခြေစစ်ပွဲမှာလည်းမြန်မာရဲ့အိန္ဒိယရဲ့အင်ဒိုနီးရှားရဲ့ကျွန်နီပေါရဲ့ပြန်တွေ့ကြမှာဆိုတော့မြန်မာအသင်းကဒီနီပေါကိုနိုင်နာမှ2020ဝေါ်ကပ်ခြေစစ်ပွဲကိုလည်းအောင်မြင်နိုင်မယ့်အခြေအနေလေးရှိတာတွေ့ရတယ်ခင်ဗျာဒါကြောင့်မို့ကျွန်တော်တော့ဒီဟီရိုဂိုးကပ်မှာမြန်မာရပါသေးလို့ပဲစီကောင်းမှာဒါမှပဲကျွန်တော်တို့ကုနာလိုပဲကျွန်တော်တို့မကြားခဲ့တဲ့မြန်မာနိုင်ငံတို့ဘက်မှနိုင်ပြီဆိုတဲ့အံလေးလေးပြန်ကြားမှာပေါ့လေဒါကြောင့်မို့ကျွန်တော်မျှော်လင့်တယ်နီပေါ်ကိုလည်းနိုင်စေခြင်းနဲ့ဆန္ဒတော့ရှိတယ်ပမာတယောက်အနေနဲ့နိုင်ပါသေးလို့လည်းဆုတောင်းခဲ့ပါတယ
်ဟီရိုဂိုးကပ်ပွဲစဉ်တွေကို February 9ရက်နေ့မှာစတင်ကျင်းပခဲ့တာဖြစ်ပြီးအင်ရှင်အိန္ဒိယအီရန်မြန်မာနဲ့နီပေါ်အသင်း၄သင်းတို့6ရက်ကြာပတ်လည်ကစားခဲ့ကြပြီးတဲ့နောက်နီပေါ်ကအိန္ဒိယနဲ့အီရန်ကိုအနိုင်ဂိုးသွင်းပြီး6မှတ်ရထားတယ်လို့မြန်မာကလည်းအီရန်နဲ့အိန္ဒိယကိုအနိုင်ဂိုးတွေသွင်းပြီး6မှတ်ရထားတဲ့အတွက်ဘောလုံးပွဲမှာဒီနှစ်သင်းတွေ့ကြမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်ကိုမနက်9နာရီအထိလိုင်းနူမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါတိုးချစ်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်အားကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော့
ဒီဘိုးရောင်ဆန်ရုပ်ထုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်တိုင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာယူသသာစစ်စစ်မှမှမကြိုက်တာ
မကြခင်တင်ဆက်သွားမယ်မြမအရေးသုံးသက်ချက်မှာဒေါက်တာတင့်ဆွေနဲ့ဆွေးနွေးထားတာကိုအပြည့်စုံနားဆင်ရပါမယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်အမေရိကန်သမ္မတဒိုနယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖေဖော်ဝါရီ29-28ဗီယက်နမ်နိုင်ငံမှာကျင်းပတော့မှာဖြစ်ပါတယ်ကွန်မြူနီနိုင်ငံဖြစ်တဲ့ BNN အနေနဲ့အခုလိုထိပ်သီးဆွေးနွေးပွဲကျင်းပခွင့်ဘယ်လိုရလာတာပါလဲဒီထိပ်သီးဆွေးနွေးပွဲကနေဘယ်သူတွေအကျိုးမြတ်ရမယ်ထင်ပါသလဲတိုက်ပီကနေပြီးတော့ VOA သတင်းတော့ Ralph Jennings ပြပို့တဲ့သတင်းလွှာကိုဒေါ်ခင်မျိုးသက်ပြောပြမှာပါ
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ပထမကျင်းပထိပ်သီးဆွေးနွေးပွဲကိုစင်ကာပူမှာကျင်းပခဲ့တော့ကထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့အမှတ်ရပစ္စည်းမျိုးစုံရောင်းချတာကရောပွဲမျိုးစုံကျင်းပတာတွေကနေဝင်ငွေအတော်ရခဲ့တယ်လို့စင်ကာပူစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။သတင်းတောက်ပေါင်း 2,500 လောက်ရောက်လာတဲ့ဒီထိပ်သီးဆွေးနွေးပွဲဟာနိုင်ငံအတွက်ကမ္ဘာအလယ်မှာဂုဏ်သိက္ခာတက်စီခဲ့တယ်လို့စင်ကာပူဝန်ကြီးချုပ်လီဆိုင်လုံးကပါပြောဆိုခဲ့တာပါ။အခုတော့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကို February 29-28မှာဗီယက်နမ်နိုင်ငံမှာကျင်းပတော့မှာဖြစ်ပြီးဗီယက်နမ်ကတော့စင်ကာပူနဲ့ပိုးပြီးအကျိုးမြတ်ရမယ်လို့သုံးသပ်ကြပါတယ်။ဟနွိုင်းမှာကျင်းပမယ်ထိပ်သီးစည်းဝေးမှာမြောက်ကိုရီးယားကလက်နက်တွေတိုးထုံနေတာအတွက်အမေရိကန်ရဲ့စိုးရိမ်မှုကိုဆွေးနွေးနိုင်ခြင်းရှိနေတာကြောင့်ဒါဟာဒီမိုကရေစီနိုင်ငံတွေကရောကွန်မြူနစ်နိုင်ငံတွေကပါဗီယက်နမ်ကိုလေးစားမှုရလာစေနိုင်တာဖြစ်ပြီးသူ့ရဲ့နိုင်ငံဆောင်နဲ့ဆက်ဆံတဲ့နိုင်ငံခြားရေးမူဝါဒအတွက်ရောနိုင်ငံတကာပွဲကြီးတွေကျင်းပတာအပါအဝင်စီးပွားရေးလှုပ်ဆောင်မှုကောင်းတဲ့နိုင်ငံတနိုင်ငံဖြစ်နေအားလုံးကသတ်မှတ်လာနိုင်ခြင်းရှိနေတာဖြစ်ပါတယ်။မြောက်ကိုရီးယားအမေရိကန်တရုတ်နဲ့တောင်ကိုရီးယားလိုနိုင်ငံအားလုံးကဗီယက်နမ်ကိုဗက်မလိုက်တဲ့အင်ရှင်ဖြစ်နေယုံကြည်မှုထားလာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တချိန်ကစစ်မြေပြင်ဖြစ်ခဲ့တဲ့ဗီယက်နမ်ဟာ1982တွေလောက်ကစပြီးစီးပွားရေးတဟုန်လို့တိုးတက်လာတာဖြစ်ပြီးလူဝါကတက်တာမှုကြောင့်နိုင်ငံခြားထက်ရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ဝင်လာတဲ့အတွက်2012မှာစီးပွားရေးကြီးထွားမှုဟာ6-9ရာခိုင်နှုန်းထိတိုးလာတာပါ။ပြီးခဲ့တဲ့တလထဲမှာပဲနိုင်ငံခြားရင်းနှီးမြှုပ်နှံမှုမှတ်ပုံတင်မှုဟာမနစ်ကဒီချိန်နဲ့ဆိုင်ရင် 28.4 ရာနှုန်းတိုးလာတာပါ။ American စားသုံးသူတွေကဗီယက်နမ်အဝတ်ထည်တွေဖက်နှက်တွေနဲ့လျှက်စစ်ပစ္စည်းတွေကိုမျက်စိကျလာကြသလို American company တွေကလည်းဗီယက်နမ်လူလက်တန်းစားတွေကိုလက်တွေ့ကျတဲ့ထုတ်ကုန်ဈေးကွက်ဖြစ်နေမြင်လာကြတယ်လို့ HIS Market ဈေးကွက်သုတေသနဌာနကအာရှပစိဖိတ်ဆိုင်ရာစီးပွားရေးပညာရှင်ရာဂျစ်ဘစ်ဝတ်စ်ကပြောပါတယ
် Vietnam's relationship with
the US ဗီယက်နမ်နိုင်ငံမှာထိပ်သီးဆွေးနွေးပွဲကျင်းပဖြစ်တဲ့အဓိကအကြောင်းရင်းကသူ့ရဲ့အမေရိကန်နဲ့ဆက်ဆံရေးကကောင်းနေတာကြောင့်ဆိုတာသိကြပါတယ်ဒါဟာအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ဆွေးနွေးပွဲဖြစ်ပေမဲ့သမ္မတထရမ့်ကိုယ်တိုင်ဗီယက်နမ်ကိုလာတာကြောင့်ဗီယက်နမ်အတွက်သိပ်ကောင်းနေပြီးတော့နိုင်ငံတီးခြားဆွေးနွေးခွင့်လည်းရနိုင်ပါတယ
် American နဲ့ Vietnam ဆက်ဆံရေးဟာအဆင့်တစ်ဆင့်ပိုမြင့်လာနေပြီဆိုတာကိုအခုထိပ်သီးဆွေးနွေးပွဲကျင်းပတာကပြနေတယ်လို့ပြောပါတယ်ဒီထိပ်သီးဆွေးနွေးပွဲကနေဗီယက်နမ်ဟာနိုင်ငံတကာပွဲကြီးတွေကျင်းပနိုင်လောက်တဲ့လုံခြုံရေးပေးနိုင်စွမ်းရှိတယ်လို့ကောက်မွန်တဲ့တဲခိုနေထိုင်ရေးတွေကျွမ်းကျင်တဲ့တန်တမာရေးအတွေ့အကြုံတွေနဲ့စီမံခန့်ခွဲနိုင်တဲ့နိုင်ငံတနိုင်ငံဖြစ်အများကမြင်လာစေပါတယ်2018နိုင်ငံပေါင်း21နိုင်ငံတက်ရောက်တဲ့အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုညီလာခံကိုဗီယက်နမ်ကကမ်းခြေမြို့ဒါနိုင်မှာလက်ခံကျင်းပခဲ့တယ်လို့ရှေ့နှစ်မှာလည်းအာဆီယံ10နိုင်ငံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်နဲ့ခန့်နာတဲ့ပွဲတွေကိုလက်ခံကျင်းပမှာဖြစ်ပါတယ်။ဒါကြောင့်ဒီထိပ်သီးအစည်းအဝေးဟာဗီယက်နမ်ခေါင်းဆောင်တွေအတွက်အတွေ့အကြုံရဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဟိုချီမင်းတက္ကသိုလ်လူမှုသိပ္ပံဌာနအကြီးအကဲထရန်ငူယန်ကပြောပါတယ်
။ဒေါက်ကင်မျိုးသက်တင်ပြခဲ့တာပါခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသားကတင်ဆက်မှာပါ
။ကမ္ဘာစီမင်းဘော်တက်လှမ်းမဲ့မြန်မာစီးပွားရေးခြေလှမ်းရပ်တန့်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ မက်ချာယီဗန်ဆာနဲ့ဂျာမီဂရွန်တို့ရေးသားတဲ့ဆောင်းပါးကို strategyandbusiness.com မှာဖတ်ရပါတယ်။1960ပြည်လွန်ကစပြီးစစ်အုပ်ချုပ်ရေးလက်အောက်ကြားယူခဲ့လို့ပြည်ပနဲ့အဆက်အသွယ်ပြတ်တော့ခဲ့တဲ့မြန်မာနိုင်ငံအပေါ်2012မှာအမေရိကန်ပြည်ထောင်စုကတန်ခါပိတ်ဆို့မှုတွေကိုရုပ်သိမ်းပြီးရင်းနှီးမြှုပ်နှံမှုတွေအစပြုလာခဲ့ပါတယ်။ဒါဟာကမ္ဘာစီမံဘော်တက်လှမ်းမှုမြန်မာနိုင်ငံရဲ့ပထမဆုံးခြေလှမ်းဖြစ်တယ်လို့ဆိုပါတယ်။ပထဝီအနေအထားအရအချက်ချာကြပြီးသယံသာရပေါ်ကျော်တဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကမ္ဘာကစိတ်ဝင်စားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကြုံတွေ့နေရတဲ့စင်ခေါ်မှုတွေဟာ1980ပြည်လွန်မှာတရုတ်ကျွန်တွေ့ခဲ့ရတဲ့စင်ခေါ်မှုတွေ1990ပြည်လွန်မှာဗီယက်နမ်ရင်ဆိုင်ခဲ့ရတဲ့စင်ခေါ်မှုတွေပုံမခက်ခဲတယ်လို့ဆိုပါတယ်။ဤပညာနဲ့စီးပွားရေးစီမံခန့်ခွဲမှုပညာရေးအခြေခံစောက်ဦးဆိုင်ရာဤပညာစရာတွေမှာနှစ်ပေါင်းများစွာနှိမ့်ချလက်ခံနေခဲ့ပါတယ်။ဒါပြင်တိုင်းရင်းသားပဋိပက္ခဟာလည်းပဲတင်းတင်းမာမာရှိနေဆဲဖြစ်တယ်လို့ဆိုပါတယ်။နောက်ပြဿနာတစ်ခုကတော့မြန်မာနိုင်ငံဟာသန့်နှံ့ချီတဲ့ပြည်သူတွေအလုပ်ကံရရှိအတွက်ဆက်မှုလုပ်ငန်းတွေကိုထူထောင်ဖို့အပူတပြင်းလှုပ်လာရမယ့်အချိန်မှာကမ္ဘာပေါ်ကဆက်မှုလုပ်ငန်းတွေရဲ့သဘောတဘာဝဟာလူလုံအားထက်စနေအစားထိုးပြီးဆဲယုတ်တွေကိုဦးစားပေးလာတဲ့အချိန်နဲ့တိုက်ဆိုင်နေခြင်းပဲဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလောလောဆယ်အထက်လုပ်ငန်းနဲ့ဖက်နက်လုပ်ငန်းတွေဟာအတော်သင့်ရှိပါတယ်။သို့တော်လည်း ILO စီးရင်အရမြန်မာနိုင်ငံဟာအရှိတောင်အရှာမှာအထက်နဲ့ဖက်နက်လုပ်ငန်းထုတ်လုပ်တဲ့တတိယအသင်းငယ်ဆုံးပမာဏရှိတဲ့နိုင်ငံပဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ထုတ်လုပ်တဲ့ပမာဏဟာဗီယက်နမ်နိုင်ငံထုတ်လုပ်တဲ့ပမာဏရဲ့200ခိုင်နှုန်းပဲရှိတယ်လို့ထုတ်ပြထားပါတယ်။တကယ်တော့စစ်ပစ္စည်းနဲ့အစားအသောက်ကုန်ထုတ်လုပ်မှုထွန်းကားလာတဲ့ဒဏ်ကိုခံရတာမြန်မာတနိုင်ငံတွေတော့မဟုတ်ပါဘူး။မြန်မာအင်ဒီဂျင်းဘင်္ဂလားဒေ့ရှ်နဲ့ကမ္ဘောဒီးယားတို့လည်းအလားတူခံရတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံကတော့အလုပ်ကိုင်ဖန်တီးနိုင်ရေးဟာအရေးကြီးဦးစားပေးစီမံကိန်းတရဖြစ်နေပါတယ်တဲ့။တချို့နိုင်ငံတွေမှာတော့စစ်နဲ့အစားအသောက်လုတ်လာတာနဲ့အမျှအဆင့်မြင့်ကျွမ်းကျင်အလုပ်သမားတွေကိုမွေးထုတ်လာနိုင်တယ်သူတို့ပညာရေးကအဆင်ပြေတယ်လို့ဆိုနိုင်ပေမဲ့မြန်မာနိုင်ငံမှာပညာရေးစနစ်ကလည်းအားပြောလှတဲ့အတွက်ဒီလိုအဆင်ပြေကျွမ်းကျင်လူသားတွေမွေးထုတ်ပစ်နိုင်ဖို့မလွယ်ကူဘူးလို့ထောက်ပြထားပါတယ်ဒီလိုစင်ခေါ်မှုတွေရှိနေပေမဲ့လည်းဒီမှာပညာရေးကိစ္စနဲ့ပတ်သက်ပြီးအခက်အခဲကိုတားဆီးကျော်ဖြတ်နိုင်အောင်ဆိုပြီးတော့ ADB ကမြန်မာနိုင်ငံအထက်တန်းတဲ့ဤပညာအတွက်ဒေါ်လာသန်းတရာနီးပါးချဉ်းကားထားတယ်လို့လည်းဖော်ပြထားပါတယ်ပြပသုံးသက်သူတို့ချို့ကတော့မြန်မာနိုင်ငံမှာလူဦးရေ360တောင်ရှိတယ်။အရမ်းမဇီးကွက်ကြီးတစ်ခုလိုခမှန်းပြီးတော့အတက်တရောဖြစ်နေကြပါမယ်။ဒီလူဦးရေရဲ့သုံးပုံနှုံပုံဟာတကယ်တော့ကြည်လက်တော်ရမှာသာနေထိုင်နေကြတာပါ။မြန်မာနိုင်ငံဟာမြောဇာထက်သန်ပေမဲ့စိုက်ပျိုးရေးကဏ္ဍကလည်းကမ္ဘာပေါ်မှာအញ្ញံဆုံးဖြစ်နေတယ်လို့ထောက်ပြထားပါတယ်။ဆရာစစ်တာအခက်ခဲကလည်းများပြားလှပြီးဒါအပြည့်စေုံတွေဟာဟောင်းနွမ်းခေနောက်ကျနေပြီဖြစ်တယ်။ရန်ကုန်မြို့ကြီးမှာတောင်ကျေးစီမီယာမကြခနာပြတ်တောက်နေတယ်လို့ဆိုပါတယ်။ဒါအပြင်တိုင်းရင်းသားပဋိပက္ခတခါဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်ထွက်ပြရတဲ့ကိစ္စတွေရှိနေတော့ကမ္ဘာစီးပွားရေးကိုထိုးဖောက်ဝေးမှာဒါတွေဟာအတားအဆီးဖြစ်နေပါတယ်တဲ့။သို့တော်လည်းမြန်မာနိုင်ငံတွင်းမှာတရုတ်အိန္ဒိယနဲ့ဂျပန်တို့ကရင်းနှီးမြှုပ်နှံမှုတွေကိုအရှင်ဟုန်နဲ့လုပ်နေကြတယ်လို့လည်းရေးသားထားပါတယ်။မြန်မာအစိုးရကတော့အချိန်ကြာမြင့်စွာမျှော်လင့်ဆောင်စားခဲ့ရတဲ့အချက်ဆက်နှချက်ပါစီးပွားရေးစီမံကိန်းကိုမနှစ်ကထုတ်ပြန်ခဲ့ပါတယ်။သို့တော်လည်းပဲအသေးစိတ်ထွက်မလာသေးပါဘူးတဲ့။စီးပွားရေးစင်ခေါ်မှုတွေကိုရင်ဆိုင်ဖို့လမ်းပြမြေပုံတစ်ခုလည်းပဲအချိန်မနှောင့်နှင်ချက်မှတ်ပေးဖို့လိုအပ်တယ်လို့ရည်သားထားပါတယ်။အရေးကြီးတာကတော့လူလိုအားအခြေပြုရတဲ့ labor intensive လမ်းကြောင်းမဖြစ်သင့်တော့ဘူးလို့ ILO ကြွမ်းကျင်သူတွေကိုကိုကာပြီးရည်သားထားပါတယ်ခင်ဗျာ
။ဦးကျော်စနာဖြစ်ပါတယ်ခင်ဗျာ။အခုတော့အမေရိကန်ပီလီယံ3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might ကအင်အား i s isright right ကမှနာဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီဘဲကတော့အင်အားတုံနာမှနေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom ဒီဘဲကလည်းရှိမှာတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံနာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားအစဉ်ကြည့်ကြရအောင
် in this world todayThere are still a few leaders who think might is right.
ဒီကိရိကဘာပေါ်မှာအနာရှိရင်ရှိလို့တုံနာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
အနာအရှိဆုံးကအနာကိုတုံးပြီးဖြစ်ရှင်းတာမှန်နေလို့ယူဆရင် idiom အသုံးဦးရဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကို VOE ရဲ့မနက်ခင်းတိုင်းမှာဒေါ်လလအတန်းပို့ချနေတာပါအခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်တိုင်းသားဒေသတချို့မှာဗိုလ်ချုပ်အောင်ဆန်းရွထုထားရှိရေးကိစ္စကြောင့်ပြဿနာတက်နေပါတယ်ဒီလို့ရဟာတိုင်းပြည်အတွက်ကောင်းကျိုးတစုံတရာဆောင်ကျင်းနိုင်ပါသလားဒါမှမဟုတ်အကျိုးရုပ်စင်နိုင်ပါသလားဆိုတာကို1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ပြည်သူ့လွှတ်တော်ရွေးကောက်ခံကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ
်ဒေါက်တာတင့်ဆွေခင်ဗျာဆရာနဲ့ကျွန်တော်နဲ့ပြီးခဲ့တဲ့မကြာခင်ကမှမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြဿနာတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ဒီကနေ့ဆွေးနွေးချင်တာကလည်းအဲ့ဒါနဲ့ဆက်ဆက်နေပြောရင်မှားမယ်မဟုတ်ပါဘူးမြန်မာလူလိုက်ဘီဒူကဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်ထုကိုတိဆောက်ဖို့ကြိုးစားတာနဲ့ပြည်내တချို့မှာကန့်ကွက်တာတွေကြားခဲ့ရပါတယ်အခုနောက်ဆုံးကြားရတဲ့ကြားပြည်နယ်မှာဆိုရင်အကျန်းဖက်တဲ့ကိစ္စတွေထိဖြစ်လာတယ်လို့သိရပါတယ်ခင်ဗျာဆိုတော့တိုင်းရင်းသားတွေနဲ့ဆက်ဆံရေးနည်းနည်းအကဲဆက်နေတဲ့အချိန်အတင်းအကျပ်မဖြစ်အောင်ပိုစီထားရမယ့်အချိန်မှာဒီလိုပြဿနာမျိုးဖြစ်တာဟာနိုင်ငံရေးအတွက်အလားအလာမကောင်းလှဘူးလို့တော့ကျွန်တော်အကြမ်းမြင့်မြင်ယူပါတယ်ဆရာရဲ့သဘောထားကိုအချင်းချင်းပြောပါအောင်ဆရာ
ဟုတ်ကဲ့ခင်ဗျာဒီသတင်းတွေထွက်လာကြတဲ့ကကျွန်တော်လည်းအတော်စိတ်မကောင်းဖြစ်ပါတယ်ဒီဘူဂျောအောင်ဆန်းရုပ်ထုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်ကြိုင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာယူသသာစစ်စစ်မှမှမကြိုက်တာကိုမကြိုက်ဘူးထုတ်ဖော်တာကတပိုင်းနဲ့နောက်တစ်ခါအခုလိုကာလမျိုးမှာပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာတက်နေတဲ့အစိုးရနဲ့ဆိုင်တဲ့ဟာကိုနောက်ထပ်အတိုက်ခံလို့ပြောရမယ်အနာမရသေးတဲ့ပါတီတွေကဒါကိုစုပ်မှုဖြစ်ဖြစ်လူစုလူဝေးဖြစ်ဖြစ်မကြိုက်တာကိုဖော်ပြမှုဖြစ်လောက်တာလည်းပဲမဖြစ်နိုင်ဘူးလားလို့စဉ်းစားတာပေါ့နော်ဒါအခြေခံနှစ်ချက်ပေါ့နောက်တိုင်းသားဒီနေ့ဒီမှာဖြစ်လာတဲ့ကိစ္စကတော့ပို့ပြီးတော့ကျွန်တော်တော့စိတ်မကောင်းစရာလို့မြင်ပါတယ်တကယ်တမ်းပဲမနစ်မြို့တဲ့တိုင်းသားလူမျိုးတွေရှိပါလိမ့်မယ်ဟိုအဲ့လိုနေရာမျိုးမှာဗိုလ်ချုပ်ဆန်းဆိုတဲ့တိုင်းပြည်ရဲ့ဖခင်တိုင်းပြည်ရဲ့ပြည်သူကရုပ်ထုကိုတည်ထားခြင်းတည်အောင်လုပ်ခြင်းဟာဒေသခံတွေနဲ့ညှိနှိုင်းမှုပြည်လျောင်လုပ်မှုတွေလိုအပ်သလားလို့လည်းကျွန်တော်ယူဆတယ်။ချုပ်ပြောရရင်တော့မဖြစ်တဲ့တာတွေဖြစ်နေသလားလို့ကျွန်တော်သံသယရှိပါတယ
်။ဟုတ်ကဲ့နှစ်ချက်ကျွန်တော်ကပြန်လည်ဆွေးနွေးကြည့်ပါတယ်။ပထမတစ်ချက်ကတော့ဘူကြောင့်ဆန်းရုပ်ထုထားတာနဲ့ပတ်သက်ပြီးတော့အနာရနေတဲ့အစိုးရမလို့ဆိုပြီးတော့မလိုလားတဲ့အင်းအစရဲအတိုက်ခံတွေဘက်ကလုတ်တယ်ဆိုရင်ပြီးမှမှဒီလိုဖြစ်ပြန်တဲ့တိုင်းသားပြည်နယ်မှာလုတ်တယ်ဆိုတော့တမင်းသွေးထိုးဆွာပေးသလိုဖြစ်လေသလားနောက်တစ်ခုကတိုင်းသားတချို့ကပြောပါတယ်ဒီကိစ္စကိုကန့်ကွက်တဲ့လူတချို့ကလည်းဘိုးချုပ်အောင်ဆန်းကိုမလေးစားလို့မဟုတ်ပါဘူးဆိုပြီးတော့ပြောတာလဲကြားရတယ်ဆရာအဲ့ဒါကြတော့ဒီအချိန်မှာဓာတ်ထက်အရေးကြီးတာလုတ်စရာမရှိဘူးလားအဲ့ဒါလဲမေးစရာတစ်ခုရှိမယ်လို့ထင်တယ်ဆရာ
ဟုတ်ကဲ့ခင်ဗျဒီနေရာမှာကျွန်တော်နောက်ဆုံးဖြစ်တဲ့ကြားပြည်နယ်ပေါ့ကြားပြည်နယ်ဟာဟိုပြည်နယ်တွေထဲမှာထူကြတဲ့ပြည်နယ်တခုဖြစ်ပါတယ်အရွယ်စားအမြတ်မှာသေးပါတယ်အဲသမိုင်းကြောင်းရပြင်ဘိုလ်လုံးခက်မှာမြန်မာနိုင်ငံနဲ့အပြိုင်ခက်ခဲတဲ့နေရာဒေသတခုဖြစ်ပါတယ်အဲ့တော့ဒီအခြေခံနှစ်ချက်ပေါ်မှာကျွန်တော်ပြီးခဲ့တဲ့2015ရော2009ရွေးကောက်ပွဲတွေကြည့်လို့ရှိရင်ဒီနေရာသေးသေးလေးမှာအမတ်ဦးရေဒါအချိုးကျရယ်ဆိုအမတ်ဦးရေများတော့ဒီကြက်ခိုင်ဖုံမျိုးရေးပါတီကအဲ့နေရာမှာတကယ်လူကြီးဆိုတဲ့ပုဂ္ဂိုလ်ကြီးအောက်ပြီးတော့ယူကော့ဘုတ်ဝင်ရတယ်တနည်းအားဖြင့်ကရားလူဒေတာမှာအရေအတွက်ကိုကြည့်ပြီးတော့ရောနောက်တစ်ခါဒေတာကလူတွေရဲ့အရေအတွက်နေပါမှုကိုကြည့်ပြီးတော့အသုံးချခြင်းနဲ့နိုင်ငံအင်အားစုတွေလည်းရှိတယ်လို့ကျွန်တော်ကတော့မြင်တယ်ခင်ဗျဒါကတော့တစ်ချက်ပေါ့နော
်ဟုတ်ကဲ့
နောက်အရင်မွန်ပြည်နယ်မှာဗိုလ်ချုပ်ဆန်းနာမည်နဲ့တရားကိစ္စတွေရောဖြစ်ခဲ့ပြီးသားအဲ့တော့အဲ့လိုနှုတ်လက္ခဏာပြတဲ့တဲ့တင်တွေထွက်ခဲ့တဲ့အပေါ်မှာဆက်ပြီးတော့လှုပ်လာခြင်းဟာတကယ်တော့ နှစ်ခါပြန်စဉ်းစားမယ်ကိစ္စတွေလိုအပ်ခဲ့လားလို့ကျွန်တော်ကဟိုဆွေးနွေးပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါပြောချင်ပါတယ်ဒီအချိန်မှာလုပ်ဖို့လိုသလားနောက်တစ်ခုကဒီလုပ်တယ်ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူအနေနဲ့ချမှတ်တာလားသူတို့မဟုတ်ဒေသအာဏာပိုင်တွေကအများအတင်းတွန်းပြီးတော့လုတ်ချင်သလားသူတို့ရဲ့အာဏာကြီးစုမှုကိုပြကျင်တဲ့သဘောနဲ့လုတ်လေသလားအဲ့လိုလုတ်တဲ့ဆိုရင်တော့ဒါမလုတ်တဲ့ခြေလှမ်းလိုပဲထင်ပါတယ
်ကျွန်တော်လည်းသဘောတူတယ်ဘာကြောင့်လဲဆိုတော့ NLD ပါတီဟာ1988ဦးကျော်မူကြီးအပြီးမှာပေါ်ထွက်လာတဲ့ပါတီကြီးဒီထက်မှာလူမျိုးစုံအသိပညာမျိုးစုံခြေကမျိုးစုံကလူတွေပါတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်အဲ့တော့အဲ့ဒီတည်းမှာတချို့ကဒီ activist လို့ခေါ်ရတဲ့လှုပ်ရှားတက်ကြွတဲ့အလုပ်မျိုးကိုအမှန်တမ်းစိတ်ထက်သန်တဲ့လူမျိုးတွေရှိတယ်။လူစုလူဝေလှုပ်ချင်တဲ့ဟာခင်ပေါ်စေရင်တဲ့ဟာကိုအသံတဲ့လူတွေလည်းရှိတယ်။အဲ့လိုရှိတဲ့နေရာမှာကျွန်တော်မြင်တာကတော့တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကထိန်းချုပ်မှုလုပ်ပေးနိုင်မှသာလေရင်အကျိုးနဲ့အဆိုးကိုမျှတတဲ့အဆုံးဖြတ်ချက်ကိုရပါလိမ့်မယ်။ဒါကြောင့် LDP ပါတီအနေနဲ့ဒီဟာတွေကိုကြီးကြပ်ကိုကေဘလည်းညမို့ညံပြဖို့များလိုအပ်ချက်များရှိနေသလားလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့တချို့ကလည်းဒီဘိုဂျိုအောင်ဆန်းကျေးရုပ်ကိုရုပ်ထုကိုဒီနေရာတကာမှာလှုပ်ဖို့ကြိုးပမ်းနေတဲ့လူတွေဟာဒေါအောင်ဆန်းစုကြည်အလိုကြများလှုပ်လေသလားဆိုပြီးတော့ဝေဖန်သုံးသပ်ကြတာရှိပါတယ်ရှင်းနိုင်လား
အဲပြောရတာတော့မှန်ပြီပြောရတာဆိုတော့ကျွန်တော်တို့ကသုံးသပ်ချက်ကမှန်ကောင်းမှမှန်မယ်ဆိုတော့ခုနကကျွန်တော်တို့ဆွေးနွေးခဲ့တဲ့လူပေါ်ထွက်လူတွေကလည်းအမျိုးမျိုးရှိတာကိုဆိုတော့မျက်နှာလူမျက်နှာလှုပ်ချင်တဲ့လူလည်းရှိမယ်အာနောက်တစ်ခါဒီဟာပဲလှုပ်ချင်တဲ့လှုပ်တတ်တဲ့လူမျိုးပေါ့နော်တကယ်နိုင်ငံရေးမှာအရေးကြီးတဲ့အဲကိစ္စတွေကဘာလဲလို့မတွေးတတ်ဘူးပေါ့အခုဆိုရင်2019ဆိုတော့2020ယူကောက်ပွဲကိစ္စကိုလည်းဟိုကြိုးပြီးတော့မြင်ဖို့လိုတယ်နောက်တစ်ခါလက်ရှိပြောင်းလဲနေတဲ့ကိစ္စပေါ့နော်အဒီအရီပေါ်မှာလည်းအာယုံဆိုင်တဲ့တဲ့အရေးကြီးတာတွေအများကြီးရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျအခုဆိုဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအလားတူပဲတီထောင်ရေးကိစ္စတွေမှားတာတွေကိုဟိုမှောင်ပြင်တဲ့ကိစ္စတွေလုံးသိနေဒီရုပ်ထုကိစ္စဟာအတန်တင်းလောက်ပဲကျွန်တော်လုံးသိနေအကျိုးနဲ့နောက်ဆက်တွဲဖြစ်တာကိုချင်းချင်းနိုင်မှသာလျင် NLD ဟာပို့ပြီးတော့ရည်ရှိကောင်းမယ်နောက်တစ်ခါတင်းငင်းချင်းကျက်တဲ့ပါတီဖြစ်အောင်ကြိုးစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားမိတာဗိုလ်ချုပ်အောင်ဆန်းဟာ NLD တပါတီရဲ့ပိုင်နာမဟုတ်ဘူးဆရာ။ပြည်တော်စုတစ်ခုလုံးပိုင်နေဆရာ
။မှန်ပါတယ်ခင်ဗျာ
။ဆိုတော့အဲ
့ဒါလည်းအများကြီးကြည့်ပါလေ။အဲပြည်တော်စုတစ်ခုလုံးရောအရက်သားတွေမကဘူးဟိုတက်မလို့ကိုနိုင်ငံလည်းပိုင်တယ်လို့ပြောရမှာပေါ့နော်။ဒါတော့ဟိုအလုံးနဲ့ဆိုင်တဲ့ကိစ္စမှာဒုပါတီကပဲဆိုတဲ့အယူဆမျိုးဟာပြင်းပြောင်းနေတယ်ကျွန်တော်ယူဆတယ်
ဟုတ်ကဲ့အဲ့ဒီတော့ပိုကြောင်ဆန်းရုပ်တုကိုပြပြီးတော့ NLD မဲနိုင်ရေးအတွက်လုတ်တယ်ဆိုရင်တော့ဒါဟာသိမလုတ်သင့်တဲ့ပြန်စဉ်းစားမယ့်ကိစ္စတစ်ခုပေါ့ဆရာကြီ
းကျွန်တော်အဲ့ဒါလည်းသဘောတူပါတယ်အဲ့လိုတော့မဖြစ်တယ်ဘူးဟိုကိုပါတီကိစ္စရတယ်မကဘဲနဲ့ပိုကြောင်ဆန်းရဲ့ဂုံသိခါဂုံရှင်ကိုပါကျွန်တော်တို့ကကြည့်ကြရမှာတတိုင်းတပီလုံးနဲ့ဆိုင်နေလူအလုံးနဲ့ဆိုင်နေကိစ္စကိုကျွန်တော်တို့တင်းကိုပေးရမှာသူများကနေပိုကြောင်ဆန်းကိုချီးမြှောက်ရင်ကျွန်တော်တို့ကဘေးကနေအလာလက်ခုတ်တီအားပေးပြီးတော့ဝမ်းမြောက်မူရိတာဖြစ်ရမယ်ကိစ္စပေါ့နော်အဲဒို့မဒို့ဆိုတဲ့အယူဆမျိုးတော့ဟိုကျင်းတဲ့နိုင်ငံရေးအမြင်ပဲဖြစ်ပါတယ
်ဟုတ်ကဲ့တစ်သလုံးဘိုကြောင်အောင်ဆောင်ကိုတပြည်လုံးလေးစားလာကြတာအခုအဲ့လို NLD ဖော်ဝင်တချို့ပဲထားပါတော့သူတို့တွေလိုရာကြောင်ဘိုကြုတ်ပါသိခါကြားမယ်သဘောမျိုးဖြစ်နေတာတော့လုံးဝမလိုလားတဲ့ကိစ္စပဲပေါ့ဆရာ
ကျွန်တော်လည်းတော့စိတ်မကောင်းဖြစ်ပါတယ်ဟိုပါတီတွေကဒုတိယပထမအကတော့ဘိုးကျော်အောင်ဆိုင်ရဲ့အကုန်ရှိနောက်တစ်ခါအလုံးချုပ်လိုက်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဟိုတွေးစီညီညွတ်မှုသဘောထားပြည်ပြမှုလမ်းကြောင်းပေါ်မှာဒါအဟံဒါတစ်ခုများတော့ဟိုဖြစ်ကောင်းဖြစ်လာမယ်ဒါစိတ်မကောင်းစရာတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးအဲကရားကိစ္စမှာဆိုလို့ရှိရင်အောက်ခြေအနာပိုင်းရဲ့ကင်တွယ်ပုံကလည်းအတော်လေးလွဲနေတယ်လို့ကျွန်တော်သုံးသပ်မိပါတယ်
အဲ့ဒါမျိုးလည်းပဲတရကမြောင်များစွာပေါ့နော်ဒီ NLD ဆိုတဲ့မှာဖြစ်ခဲ့ပါတယ်ကြောင်းသားတွေကိစ္စရောဟိုတရင်နောက်တွေကိစ္စရောဟိုစသဖြင့်ပေါ့နော်ဟိုအစိုးရကတော့အစိုးရနဲ့ဒီအောင်လို့ရတာတော့မှန်ပါတယ်နောက်တစ်ခါအစိုးရလို့ပြောတော့လည်းပဲပြီးတဲ့ကိစ္စတွေမှာဟိုမဆွတ်နိုင်တာလည်းမှန်တယ်နောက်ဒီတဲ့မှန်တာတစ်ခုကတော့ဝန်တန်းနေပေါ့ဒီအနှစ်နှစ်လာလာကဒီတိုက်ကြီးလာစားစားပြီးတော့ဝန်တန်းတွေပါနိုင်ငံရေးသိစိတ်တက်ရောခေအပြောင်းလဲစိတ်တက်ရောမှာလိုက်မပြီးပဲနဲ့အဲတို့လောရမှာ လုံးမဲ့တို့ဖမ်းစရာရှိတယ်ဖမ်းမယ်ဆွဲချစရာရှိဆွဲချမယ်ဆိုတဲ့အကျင့်ဟလာဟိုခြားခြားလက်ဆက်အပေါ်ပေါ်ပေါ့ဒီဒီဟာတွေလည်းမပြောက်သေးတော့ကဒီတန်နေပါ energy ဒီအစိုးရကခံနေရတယ်ရှောင်လို့လည်းမရဘူးညင်းလို့မရဘူးပေါ့နော်အဲဒီဟာတွေပါ energy party energy အစိုးရကကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဆိုတော့ဆရာဒီဘက်ကဘုဒ္ဓရုပ်ထုထားစီရေးကိစ္စကိုဇွတ်ဆက်ပြီးတော့လုပ်နေရမယ်ဆိုရင် NLD အစိုးရနဲ့တိုင်းဒေသတွေရဲ့ပွဲပြားမှုကဘယ်လောက်ထိရိုက်ခတ်သွားနိုင်မထင်ပါလဲ
အထင်အငောတစ်ခုလို့ပြောရမှာပေါ့သို့သော်လည်းပဲတိုင်းဒေသဘက်ကရောဒီ NLD ဘက်ကရောလာမျိုးနဲ့ကြီးတဲ့သိက္ခာစိတ်ရှိနိုင်စွာရှိတဲ့ခေါင်းဆောင်တွေလည်းရှိပါတယ်ဒါကြောင့်ကျွန်တော်မြင်တာကတော့ဟိုအရေးကြီးဆုံးကတိုင်းသာသူစီညီညွတ်ရေးနဲ့ဒါပြည်ထောင်စုကြီးမပြောင်းကိုယ်ရေးဆိုတဲ့ကိစ္စပေါ့နော်ဒါစစ်တပ်ရဲ့အတုံးတို့မှာပဲသို့တော်လည်းပဲဒါအမှန်ပါလေဒီအတွက်ကတော့အပြန်လမ်းပေါ့နော်အစိုးရဘက်ကဖြစ်ဖြစ်အဲဗမာလိုပြောတဲ့ဘက်ကဖြစ်ဖြစ်တမတော်စစ်တပ်ဘက်ကပဲဖြစ်ဖြစ်တိုင်းသာဘက်ကဖြစ်ဖြစ်အမျိုးမျိုးကြီးတဲ့ခေါင်းဆောင်တွေကအာညီအစ်ဒီညီနိုင်မှုပေါ့ဆွေးနွေးမှုဒီလုံမှသာလျင်အလုံးဟိုတိုက်ပြီးတော့ကျွန်တော်ကောင်းပါပြီ
။သွားရရှိမယ်ခင်ဗျာ။တကယ်တော့ဗိုလ်ချုပ်အောင်ဆန်းဆိုတာဟာပြည်ထောင်စုသားအလုံးရဲ့ရင်ထဲအသက်ထဲမှာရှိပြီးသားဖြစ်ပါတယ်။ဒါကမှပါတီတစ်ခုရဲ့အကျိုးစီးပွားအတွက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုအတင်းအဓမ္မတိုင်းရင်းသားဒေသတွေမှာလက်ခံစေခြင်းဟာကောင်းကျိုးတစ်စုံတစ်ရာမရှိနိုင်တဲ့အပြင်ဆိုးဖြစ်တွေသာများလာလိမ့်မလားဆိုတာကိုအလေးနဲ့စဉ်းစားသင့်ပါကြောင်းပြောကြရင် Good Vibes အစီအစဉ်ကိုဒီမှာတင်ဒီကုန်းချလိုက်ပါရခင်ဗျာ။ကျေးဇူးတင်ပါတယ်။
ဥကြောဇာနာတင်ပြတဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့ရန်ကုန်မြို့ကမခင်တက်မွန်ရဲ့ယုံကြည်ရာတွေကိုနားဆင်ရဖို့ရှိပါတယ်မမိုးဖြူစီစဉ်တင်ဆက်တာပ
ါမင်္ဂလာပါရှင်ကျွန်မဒီနေ့ကိုယုံကြည်ရာဆိုတဲ့အကြောင်းအရာလေးနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ရှင်ကျမတို့လူသားတွေကလူရဲလို့ဖြစ်လာခဲ့ရင်ကျမတို့ခြောက်လန်းရမယ်ဘဝခင်းချိန်ကြီးမှာကိုယ့်ရဲ့ယုံကြည်အားကိုးရမှုဆိုတာလေးကလည်းတသိတ္တေတာပါဝင်ပါလေရှင်။နိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးစတဲ့ကိစ္စရတိုင်းမှာလည်းယုံကြည်မှုဆိုတာအဓိကပါဝင်မိသားပါ။တကယ်လို့ကျမရဲ့ယုံကြည်မှုကဘာလဲလို့လေ့လာခဲ့ရင်ကျမရဲ့ယုံကြည်ရာကျမကိုယ်တိုင်ပဲလို့ပြန်ဖြေမိမှာပါပဲ။ဘာကြောင့်လဲဆိုတော့မိမိကိုယ်သာကိုယ်ခွဲရဆိုတဲ့စာမို့လေးတိုင်းပဲကိုယ့်ကိုယ်ကိုအားကိုးယုံကြည်ရခြင်းရဲ့အကျိုးရလဒ်တွေကများလွန်းလို့ပါပဲရှင်။ဘဝမှာကြုံတွေ့ရမယ့်အခက်အခဲတွေအတားအဆီးတွေအားလုံးကိုအလွယ်တကူကျော်လွှားနိုင်ဖို့ဆိုတာလေကိုယ့်ကိုယ်ကိုယုံကြည်နေမှရမှာပါဒါကငါလုံနိုင်နေဆိုတဲ့ခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်ဆိုတာလေအဲ့ဒီယုံကြည်မှုကြောင့်ပဲဖြစ်ပေါ်လာတဲ့တတိပါပဲကျမတို့အရာရာတိုင်းကိုအရှုံးပေးနေရင်အမြဲတမ်းတိမ်ငယ်အာရုံနေရင်အောင်မြင်မှုဆိုတဲ့အရာနဲ့ပိုးပြီးတော့ဝေးသွားကြရပါလိမ့်မယ်ကျမလွန်ခဲ့တဲ့တစ်ပတ်ကစောက်တော့ဖတ်ခဲ့ရပါတယ်အဲ့ဒီထဲမှာအကျွေးတွေနဲ့နှင်မွနေတဲ့စီးပွားရေးလုပ်ငန်းချင်းတယောက်ဒီခက်ခဲတွေကိုယုံကြည်မှုဆိုတာတစ်ခုနဲ့ဘလို့ဖြစ်ရှင်းသွားလဲဆိုတဲ့အကြောင်းလေးပါပဲအရင်ကောက်မှလည်းဖတ်လို့ပညာရေးလည်းအများကြီးရပါတယ်ဒီနေ့မှာပေါ့နော်အကျွေးတွေရမ်းများနေတဲ့အဲ့တထေးကြီးဟာစိတ်တွေချုပ်ထွေးလွန်းပြီးတော့မှဗတ်ချန်လေးရခုံတစ်ခုမှသွားထိုင်ပြီးဒီပြဿနာတွေကိုဖြေရှင်းပေးနိုင်တဲ့တယောက်အများရှိရင်ကောင်းပါပဲဆိုပြီးသူတွေးနေတဲ့အချိန်မှာပဲအဖိုးကြီးတယောက်ကသူ့ရှိကိုဘွားကနေရောက်လာဘာဖြစ်နေရလဲပေါ့သူလည်းဖြစ်ချောင်းကုန်စင်အားလုံးကိုခက်ခဲတွေအားလုံးဖိုးကြီးကိုပြောပြပြီးရင်ဖွင့်လိုက်တယ်တဲ့ဒါနဲ့ပဲဖိုးကြီးကအိတ်ထဲကနေပြီးရှက်လက်မှတ်တစ်ဆောင်ထုတ်ပြီးတော့မှလက်မှတ်ထိုးပြီးသူ့လက်ထဲကိုပေးလိုက်တယ်သူလည်းတန်းတော့နဲ့ယူကြည့်လိုက်တယ်ပေါ့နော်အဲ့မှာပဲသူလိုနေတဲ့ amount ထက်ပိုများတဲ့ပတ်စံတွေဖြစ်နေတယ်ပေါ်ပြီးတော့အံ့ဩစရာကောင်းသွားတာကဘာကျော်တထေးတယောက်ရဲ့လက်မှတ်ဖြစ်နေတယ်။အမသူအရန်ပျော်ပြီးအရန်အံ့ဩပြီးတော့ဝမ်းသာပြီးတော့ဗောနောဘိုးကြီးသူကျေးဇူးတင်တဲ့အကြောင်းလေးပြောပေါ့။ဘိုးကြီးကလည်းသူပြုံးကြည့်ပြီးတော့မှလာမင်းနေတဲ့ဒီလိုအချိန်မှာပဲဒီနေရာမှာပဲဒီအကျွေးကိုသူလာယူမယ်တဲ့အဲ့လိုပြောသွားတယ်ဘိုးကြီးက။သူလည်းပျော်ပြီးတော့ဂတိတွေပေးတော့သူဆက်ပါမယ်ပေါ့။ပြီးတော့အားနဲ့သူအိမ်ပြန်သွားတယ်။ဒီချက်လက်မှတ်ကိုသူချက်ချင်းထုံမသုံးသေးဘူး။မိခင်တက်တာလည်းထည့်ပြီးသူတော့ခတ်လိုက်တယ်။ငါတဲ့ငါကိုယ်တိုင်ဖြေရှင်းကြည့်အောင်မယ်ဒီကိစ္စကို။ငါဖြည့်ချင်းကြည့်လို့မှမဖြည့်ချင်းနိုင်လို့ဆိုမှဒီပတ်စံကိုထုတ်သုံးမယ်ဒီချက်လက်မှတ်ကိုငါအသုံးပြုမယ်ဆိုသူတန်လိုက်ဆန်ချလိုက်တယ်။ဒါကြီးသူ့ဘာသူဖြည့်ချင်းကြည့်ရယ်ပထမတစ်ခုအောင်မြင်သွားတယ်။ဘာကြောင့်လဲဆိုတော့ဒီချက်လက်မှတ်ချိနေတဲ့အတွက်ကြောင့်ဘလောက်ခက်ခဲဖြစ်ဖြစ်ကုညီလို့ရတယ်ငါကရင်ကစောင်းဖြစ်သွားခဲ့ရင်ကုညီလို့ရမယ့်ဟာရှိနေတယ်ဆိုတဲ့အတွက်ကြောင့်သူ့ရဲ့ယုံကြည်မှုကြောင့်သူလုံနိုင်တယ်။နောက်တစ်ခုဖြည့်ချင်းနဲ့အောင်မြင်သွားရယ်နောက်တစ်ခုဖြည့်ချင်းနဲ့အောင်မြင်သွားဒီလိုနဲ့သူဆက်တိုက်တစ်ခုပြီးတစ်ခုဖြည့်ချင်းသွားတယ်သူအဆင်ပြေသွားပြီးရဲ့တပြေးပြေးနဲ့ပြန်အောင်မြင်လာပြီးသူ့လုပ်ငန်းကြီးကအရင်တိုင်းပဲလဲပတ်လာနိုင်တယ်။ဒီလိုနဲ့ပဲတစ်နှစ်ပြည့်သွားတယ်သူဒီချက်လက်မှတ်ကိုထုံမသုံးလိုက်ရအောင်။ဒါနဲ့သူအဖိုးကြီးနဲ့ဂရုပြုထားတဲ့ပန်းချီကိုသူပြန်သွားတယ်။အဲ့ချိန်ရောက်တဲ့အချိန်မှာပေါ့နော်။ပြန်သွားပြီးတော့ဒီချက်လက်မှတ်ကိုသူပြန်ပေးမယ်ပေါ့သူထုတ်တောင်မသုံးလိုက်ရအောင်ဆိုတဲ့အနေနဲ့သူကြွားပြီးတော့ပြောမယ်ဆိုပြီးသူပြန်သွားလိုက်တဲ့အချိန်မှာ
အဲ့ချိန်မှာဖိုးရရောက်လာသူဝန်တာအားရနဲ့ပျော်ပြီးထပြီးဒီတဲ့အလမလေးကိုပြေးမယ်ဆိုပြီးလှုပ်တဲ့အချိန်မှာပဲနတ်စမတယောက်ကပြေးလာပြီးတော့တူဖန်ပေါ့နော်အဲ့လိုအော်အော်ပြီးပြေးလာတော့သူဘာဖြစ်တာလဲပေါ့သူတအံ့တော့ရဖြစ်ပြီးတော့သူဟိုကြည့်ဒီကြည့်ဖြစ်သွားတာအားနဲ့နတ်စမချင်းပြတယ်ဒီဖိုးရဒီလိုပဲတဲ့ဆက်လက်မတ်တွေထုတ်ပြီးလက်မတ်တွေချောက်ထိုးပြီးသူဒီလိုပဲပြေးနေချပေါ့နော်လူတန်းကိုချောက်ပြေးနေတယ်ပေါ့အမသူအရန်အံ့ဩသွားသူ့ကိုဒီဆက်လက်မတ်တစ်ဆောင်ထုတ်ရေးပြီးပြေးတဲ့လူကအယူဖြစ်တို့တော့လေဒီအယူတယောက်ပြည့်ရဆက်လက်မှတ်ကြောင့်သူဟာခက်ခဲအများကြီးကိုဖြည့်ရှင်းနိုင်ပြီးအောင်မြင်လာတယ်။ဒါကြောင့်ပြောချင်တာပေါ့နော်ဒီပုံမြင်လေးမှာရလိုက်တာကိုယ့်ရဲ့ယုံကြည်မှုကကိုယ့်ဘလောက်ထိအကျိုးဖြစ်ဆုံးစေလဲဆိုတဲ့အရာပဲ။ကျမတို့ကိုယ့်ကိုယ်ကိုယုံကြည်နေဖို့ကအဓိကပါ။ဘလောက်ထိစိုးရတဲ့အခြေအနေမျိုးပဲရှိကြော်ဖြတ်လို့ရပါတယ်။အားလုံးဒီဟာလေးကိုနားထောင်ပြီးတော့အကျိုးကျေးဇူးရကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်အားကဏ္ဍမှာမတ်ခင်သက်မွန်ရဲ့ယုံကြည်ရာတွေကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းညင်နေဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကတစ်ဆင့်လဲဆက်သွင်းနေပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VOAWashington DC ရဲ့ရုံးချုပ်ဖုန်းနံပါတ်ကတော့1-239-382-9554ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရို့မှာဖမ်းယူနိုင်ပါမယ်အခုတော့သတင်းအကြီးအကျယ်ကိုဦးကျော်စံသားကပြောပြမှာပါခင်ဗျာ
လွန်ခဲ့တဲ့6နှစ်ခန့်ကအီရန်ဘက်ကိုပဲပြောင်းသွားတဲ့အမေရိကန်လေတပ်တံမြန်ထောက်လှမ်းရေးအရာရှိအောင်တယောက်ကိုအရေးကြီးတဲ့လူဝတ်ချက်တွေအီရန်ကိုပေးခဲ့ပြီးသူရဲ့လူဖော်ကင်ဘဲဟောင်းတွေဘယ်သူပဲပါဆိုတာအီရန်ဘက်ကိုလက်ထောက်ချခဲ့တဲ့အမှုနဲ့စွဲချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနကကြေညာပါတယ်။အသက်39နှစ်အရွယ်မော်နီကာအယ်ဖရက်ဝစ်ဟာထိုက်တန်လူဝတ်ချက်စီးရေးလူဝတ်ချက်တွေကိုအီရန်ဘက်ကိုဖွင့်ပြခဲ့တယ်လို့စွဲချက်မှာဖော်ပြထားပါတယ်။အလားတူသောပဲသူနဲ့ဆက်သွယ်လုပ်နေတဲ့အမေရိကန်အလားရှိကိုလည်းဘယ်သူပဲပါဆိုတာအီရန်ကိုအသိပေးခဲ့တယ်လို့ဆိုပါတယ်။မော်နီကာဝစ်ကိုဖန်စီဘောဝရန်ထုတ်ထားပေမဲ့သူဟာအီရန်နိုင်ငံမှာနေထိုင်နေတယ်လို့ယူဆရပါတယ်။ဖိလစ်ပိုင်နိုင်ငံမှာသမ္မတရိုဒရီโกဒူဒါတေးနဲ့မကြာခဏထိတိုက်တွေ့လေရှိရဲ့ထင်ရှားတဲ့အမျိုးသမီးသတင်းစာဆရာမာရီယာရက်ဇာကိုထောက်လှမ်းရေးတွေကဖန်စီလိုက်ပါတယ်။လူသက်မှုလူကုန်ကူးမှုမူရင်းဆေးမှုတွေနဲ့ပတ်သက်နေတဲ့စီးပွားရေးသမတူရဲ့တိုင်ကြားချက်အရမစ်ရက်ဇာကိုဖန်စီရဖြစ်တယ်လို့ဆိုပါတယ်။သတင်းထောက်တွေကိုဖန်ဆီးမှုနဲ့ချင်းရောက်လို့မရဘူးနှုတ်ပိတ်လို့ရမှာမဟုတ်ဘူးလို့မစ္စရဇာကဖန်ဆီးခံပြီးတဲ့နောက်ကြေညာချက်မှာဖော်ပြထားပါတယ်မရီယာရဇာဟာ2018 Time Magazine ရဲ့ Person of the Year အဖြစ်ဖော်ပြခြင်းခံရသူဖြစ်ပါတယ်အာဆီယံဟာရိုဟင်ဂျာတွေနိုင်ငံသားဖြစ်ရေးကိစ္စကိုမြန်မာနဲ့ဆွေးနွေးမှာမဟုတ်ဘူးဒါပေမဲ့ကျန်းမာရေးပညာရေးအတွက်တော့ကူညီ၆ပန်းပေးဖို့အစီအစဉ်ရှိတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဒေါက်တာ Vivian Balakrishnan ကပါလီမန်မတ်တူကိုပြောကြားလိုက်ပါတယ်။နိုင်ငံသားဖြစ်မှုဟာအခြေခံနိုင်ငံရေးရပိုင်ခွင့်တရားဖြစ်ပြီးသက်ဆိုင်ရာနိုင်ငံသားဆုံးဖြတ်မှာဖြစ်တယ်လို့ဒေါက်တာဘလာခရစ်စတန်ကပြောကြောင်း The Street Times သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်မှုကမန်အင်ဂျင်နီယာဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုလိုင်းဒိုမီတာ32-40-48တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်နေအားလုံးအဆင်ပြေတဲ့နေ့ဖြစ်ကြပါစေ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.